Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇွန်လ20ရက်စနေနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925နဲ့30နှစ်တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နိုင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါ၊ဒီရက်အစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျမအေတနာကျော်ပါ။အမေရိကန်ပြည်ထောင်စုမှာတောက်ကြာနေတဲ့ကောင်ချင်းကစပြီးတော့အမေရိကန်အစိုးရရန်တရားလည်ပတ်မှုဒစိမ့်ဒတိဒါရက်ဆိုင်သွားရပြီဖြစ်ပါတယ်။တောင်တရုတ်ပင်လယ်ထဲမှာဒီနယ်မြေပိုင်နဲ့အငင်းပွားနေတဲ့ကျွန်းစုတွေနာအမေရိကန်ရဲ့ပယ်ရင်တက်ဒုံခွင်ဒုံတင်ဆောင်ထားတဲ့ဖြတ်တင်မောခုံမောင်းတာနယ်မြေကျူးကျော်ဖြတ်တန်းမှုဖြစ်တယ်လို့တရုတ်အစိုးရကဆွဆွဲပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာတွေကြားရဖို့ရှိပါတယ်။ရှားဖောင်ရင
်ကောင်းပါပြီရှင်။တင်းတဲ့ပြည်နာဆင်ကြားမတင်းလို့ရတဲ့ထဲမှာတော့ Holocaust အမှုပွဲထိမှန်တဲ့အဖြစ်အသက်ရှင်ကျန်ရသူတူရဲ့ပြန်ပြောင်းပြပြတဲ့သူ့ရဲ့အတွေ့အကြုံတွေနဲ့အတူနားဆင်ကြရမှာက
There has always been, however,a kind of low-level concern about the persistence of American racism.
မကြာသေးခင်တုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဟိတ်တီနိုင်ငံတွေအပေါ်ယဉ်တည်တဲ့မှတ်ချက်နဲ့ပတ်သက်ပြီးနိုင်ဂျီးရီးယားဆိုင်ရာအမေရိကန်သံအမဟောင်းဂျွန်ကမ်ဘယ်ပြောသွားတာပါ။ပြည်စုံဖို့တရင်နဲ့ပြီးမှနားဆင်ကြရပါမယ်။ဒါပြင်မြန်မာတခွင့်အစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်အေးတန်တာကျော်နဲ့ကိုအောင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်အောင်စုမှာတောက်ကြနေတကောင်မှာစပြီးတော့အမေရိကန်အစိုးရရန်တရားလဲပတ်မှုဒစိမ့်ဒတိဒရက်ဆိုင်သွားရပြီဖြစ်ပါတယ်။အမေရိကန်အစိုးရအတုံးစရိတ်ပေါ်မှာလွတ်တော်မှာသဘောတူညီချက်မရလို့အခုလိုမျိုးအစိုးရအဖွဲ့လုပ်ငန်းတွေရက်ဆိုင်ပြရတာဖြစ်ပါတယ်။ဒါကြောင့်မလို့အစိုးရရဲ့မဖြစ်မနေဆက်ပြီးတော့လှုပ်ဆောင်သွားရမယ့်လုပ်ငန်းတွေကလွဲပြီးတော့ကျန်တဲ့အလုပ်တွေရပ်တန့်သွားရပါတယ်။ဒီလိုမျိုး Republican နဲ့ Democrat အမတ်တွေကြားမှာအစိုးရအတုံးစရိတ်နဲ့ပတ်သက်လို့သဘောတူညီမှုရအောင်လို့မညှိနှိုင်းနိုင်တာအတွေ့အင်မြူတော်ကချက်ချင်းတုံ့ပြန်ချက်ထုတ်ပြန်ပြီးတော့အထက်လွတ်တော်ကဒီမိုကရက်အမတ်တွေဟာအတားအဆီးတွေလိုက်ပြီးတော့လုပ်နေကြတဲ့အရာရာမှာရှုံးနိမ့်သူတွေဖြစ်တယ်လို့ပြောပြီးတော့ရှူမာရှက်တောင်းလို့သူတို့ခေါ်ဝေါ်ရေးအစိုးရရန်ရရဆိုင်မှုတွေဒီမိုကရက်အမတ်တွေကိုအပြစ်တင်သွားခဲ့ပါတယ်။အမေရိကန်အထက်လွတ်တော်မဲအများစုခေါင်းဆောင်ကန်တကီပြည်နယ် Republican အမတ် Mitch McConnell ကလည်းအင်မြူတော်ရဲ့ပြောဆိုချက်ဟာသူတို့ Republican တွေရဲ့သဘောထားကိုကိုးစားပြုပါတယ်လို့ပြောသွားပါတယ်။အမေရိကန်အထက်လွှတ်တော်ရဲ့လူနည်းစုခေါင်းဆောင်ချက်ရှူမာကတော့တမန်ဒေါ်နယ်ထရမ့်ဟာသူနဲ့ပြောဆိုထားပြီးသားကိုကတိဖြတ်တယ်လို့ဆွဆွဲသွားခဲ့ပါလိမ့်ရှင်
။အမေရိကန်ပြည်ထောင်စုအစိုးရသုံးစီချမှတ်ပေးဖို့အခုသတင်းပတ်တွင်လွှတ်တော်မှအခြေတင်ပြောဆိုဆွေးနွေးနေစင်မှာပဲကလေးဘွားကဒီမိဘတွေနဲ့အတူအမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့ပြီးတော့အရင်သမ္မတဘရိတ်အိုဘားမားရဲ့ဒါကာအစီအစဉ်နဲ့နေထိုင်နေသူတွေတရားဝင်နေထိုင်ခွင့်ရလဲကုံဆုံးသွားပါပြီ။ဒါကအစည်းအဝေးကိုဒေါ်နယ်ထရမ့်ကအဆုံးသတ်ခဲ့ပြီးလာမယ့်2018ခုနှစ်မတ်လမတိုင်ခင်မှာအဲ့ဒီလူငယ်တွေအနေနဲ့အမြဲတမ်းနေထိုင်ခွင့်ပေးမယ့်ဥပဒေတရားပြဋ္ဌာန်းနိုင်ဖို့သမ္မတထရမ့်ကလွှတ်တော်ကိုတိုက်တွန်းထားတာပါ2012ခုနှစ်ကနေစတင်ပြီးတော့ဒါကအစည်းအဝေးနဲ့နေထိုင်သူ၈သိန်းလောက်ဟာနိုင်ငံသားဖြစ်ခွင့်မရှိပေမဲ့အမေရိကန်ပြည်အစုမှာနေထိုင်ပြီးတော့ကြောင်းတက်ခွင့်အလုပ်လုပ်ခွင့်ပေးထားပါတယ်အခုခါမှာတော့ဒီအစည်းအဝေးဆက်လက်အသက်ဝင်နေဖို့အတွက် Dreamers အပါအဝင်ဒီတက်ကြွလှရှားသူတွေကတောင်းဆိုနေပါတယ်လွန်ခဲ့တဲ့သတင်းပတ်အတွင်းတက်ကြွလှရှားသူ150လောက်ဟာအမေရိကန်အထက်နဲ့အောက်လွှတ်တော်ကိုသွားရောက်ပြီးဒါကာအစီအစဉ်နဲ့နေထိုင်သူတွေကိုအကာအကွယ်ပေးဖို့အပြင်အမေရိကန်ပြည်ထောင်စုမှာအမြဲတမ်းနေထိုင်ခွင့်ရမယ်ဒါကာအစီအစဉ်တစ်ကိုလည်းအတိပြုပေးစေလိုတာပါဒါပေမဲ့လည်းတောက်ကြနေညာပိုင်းထိအမေရိကန်ထက်လွတ်တော်မှာအစိုးရ၃စီချမှတ်ပေးဖို့လွတ်တော်မှတ်တွေကြားသဘောတူညီမှုမရခဲ့တာကြောင့်အမေရိကန်အစိုးရရန်ရားတွေလည်းရဆိုင်ကုန်ပြီးဒါလို့ရဆိုင်သွားတဲ့အကြောင်းရင်းတွေထဲမှာဒီလူငယ်တွေကိုအမေရိကန်ပြည်ထောင်စုမှာဆက်နေထိုင်ခွင့်ပြုရေးမပြုရေးရလဲအဓိကအတိုက်ခံပြုဆွေးနွေးရတဲ့အကြောင်းရင်းတွေမှာပါဝင်ပါတယ်ခင်ဗျာ
အမေရိကန်ဒူးသမရမိုက်ဖန်ဆင်ဇနီးဖြစ်သူကယ်ရန်ပန့်စ်တို့ဟာလေးရတာအရှေ့လေပိုင်းခီးစဉ်ရဲ့အစအဖြစ်နဲ့အီဂျစ်နိုင်ငံကိုဒီကနေ့ဇနီးနေ့ရောက်ရှိမှာဖြစ်ပါတယ်ကျေးဇူးအတွင်းမှာဂျော်ဒန်နဲ့အစ္စရေးနိုင်ငံတို့ကိုလည်းဝင်ရောက်မှာပါ။စနေနေ့အစောပိုင်းတုန်းကတော့ဒုသမရနဲ့ဇနီးကသူတို့လိုက်ပါလာတဲ့ Air Force 2လေယာဉ်ဟာစီးဖြည့်ဖို့အတွက်အိုင်ယာလန်နိုင်ငံရှန်နွန်လေးစိတ်ကိုဆင်းသက်ခဲ့ပါရဲ့။အဲ့မှာ Mr. Pence ကအမေရိကန်တပ်ဖွဲ့ဝင်တွေကိုနှုတ်ဆက်စကားပြောကြားသွားတာပါ။အမေရိကန်ပြည်အောင်စုမှာအစိုးရရန်နေရာခိတ္တရက်ဆိုင်မှုနဲ့ပတ်သက်လို့ပြောကြားရမှာတော့ဒီကိစ္စကိုဝါရှင်တန်ကခေါင်းဆောင်တွေဖြေရှင်းပါလိမ့်မယ်။မင်းတို့တွေကိုယ့်အလုပ်သားကိုအာရုံစိုက်ပြီးလှုပ်ဆောင်ပါလို့ပြောသွားခဲ့ပါရဲ့။ဒုသမ္မတပန်ချာအီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာအီဂျစ်သမ္မတအဗ်ဒယ်ဖာတာအယ်စီစီပြင်တခြားတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံမှာဖြစ်ပြီးတော့အဲ့နောက်မှာတော့ဂျော်ဒန်နိုင်ငံအမ်မန်မြို့တော်ကိုခီးဆက်မှာပါဂျော်ဒန်နိုင်ငံမှာညရည်ရနာပြီးတော့နောက်မနေ့မှာ ဒုတိယမြောက်အဗ်ဒူလာမိဘယာရန်နီယာတို့နဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲဒီနောက်မွန်လွဲပိုင်းမှာတော့အစ္စရေးနိုင်ငံကိုခရီးဆက်ပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုဆလမ်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်တည်ဖြစ်တဲ့အတိအမှတ်ပြုဖို့ဆုံးဖြတ်ကြောင်းကြေညာလိုက်ပြီးနောက်ပိုင်းအရှေ့လိုက်ပိုင်းဒေသကိုနိုင်ငံတော်ခရီးစဉ်နဲ့ပထမဦးဆုံးတွားရောက်တဲ့အမေရိကန်အစိုးရအဖွဲ့ရဲ့သူကအစ်မြင့်ကောင်းဆောင်ဖြစ်ပါတယ်။သူကဒီဇင်ဘာလမှာတွားရောက်ဖို့အစတုန်းကစီစဉ်ထားခဲ့ပေမဲ့လေဂျေရုဆလမ်ကိုမြို့တော်တည်ဖြစ်တဲ့တမရထရမ့်ကကြေညာလိုက်ပြီးတဲ့နောက်မှာသူ့ရဲ့ခရီးစဉ်ကိုရွှေ့ဆိုင်းလိုက်တာဖြစ်ပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ပေါ်တရားစွဲဆိုရေးယူဖို့ဒီမိုကရက်လွှတ်တော်အမတ်တဦးရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးရွှေ့ဆိုင်းထားဖို့အမေရိကန်အောက်လွှတ်တော်ကမေးခွန်းဆုံးဖြတ်လိုက်ပါတယ်။လွန်ခဲ့တဲ့နှစ်လအတွင်းတက်ဆက်စ်ပြည်နယ်ကအောက်လွှတ်တော်အမတ်အယ်ဂရင်းကဒီအဆိုပြုချက်နဲ့ပတ်သက်ပြီးတော့ဆွေးနွေးအတည်ပြုဖို့နှစ်ကြိမ်ကြိုးစားခဲ့ပေမဲ့လည်းမအောင်မြင်သေးပါဘူး။ဒီမိုကရက်တီရဲ့အဆိုပြုချက်ကိုရွှေ့ဆိုင်းမှုထောက်ခံမဲ355မဲကန့်ကွက်မဲ66မဲနဲ့အောက်လွှတ်တော်ကအခုလိုဆုံးဖြတ်လိုက်တာပါသမ္မတထရမ့်ရဲ့ရွေးကောက်ပွဲမဲဆက်စည်းရုံးရေးအဖွဲ့ဝင်တွေနဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုတွေရှိခဲ့သလားဆိုတာနဲ့ပတ်သက်လို့အထူးဆုံးနဲ့စစ်ဆေးမှုရောဘတ်မူလာဦးဆောင်တဲ့အဖွဲ့ကဆုံးနဲ့စစ်ဆေးမှုတွေမပြီးဆုံးခင်မှာထရမ့်ကိုတရားစွဲဆိုအရေးယူဖို့ဆောင်ရွက်တာဟာဆန္ဒစောလွန်နေတယ်လို့ Republican အမတ်တွေကပြောပါတယ်သမ္မတလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့လက်ခံနိုင်စရာမရှိဘူးလို့အောက်လွှတ်တော်အမတ် Green ကပုတ္တဟူးနေကအောက်လွှတ်တော်အတွင်ပြောကြားထားတာပါ Haiti နဲ့ Africa နိုင်ငံတွေကိုသမရန်ကချိုးချိုးနေနေပြောကြားခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာကြောင့်နိုင်ငံတကာကဝေဖန်ပြစ်တင်လာတဲ့အကြောင်းကို Green ကထောက်ပြပြီး American ပြည်အောင်စုအတွင်ပြောပါလောက်တဲ့အကြောင်းအရာတွေမဟုတ်တာတွေကိုပြောဆိုဆွေးနွေးနေရတဲ့အခြေအနေအနေဆုံးအဆင့်ကိုရောက်နေပြီလို့ဆိုပါတယ်ဥပဒေပြုလွှတ်တော်အမတ်တွေအနေနဲ့လည်းသမရရဲ့အခုလိုပြုမှုဆောင်ရွက်ချက်တွေကိုလက်မခံသင့်ဘူးဆိုပြီးကြိုက်တုံးသလိုသမရကိုတရားဆွဲဆိုအရေးယူမဲ့သူ့အဆိုအောင်မြင်ဖို့နောက်ထပ်လည်းအကြိမ်ကြိမ်ဆောင်ရွက်မှာဖြစ်တယ်လို့သူကပြောပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညားပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တုံညလိုင်းဒိုမီတာ25 kHz 1183တုံညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာ9လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ VOA American တန်ကနေပြီးတော့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။တောင်တရုတ်ပင်လယ်ထဲကနယ်မြေပိုင်နဲ့အငင်းပွားနေကြတဲ့ကျွန်းစုနာမှာ American ရဲ့ပယ်ရင်တပ်ဒုံခွင်းနှုံးတင်ဆောင်ထားတဲ့ဖြတ်တင်းမော်ခုံမောင်းနာဟာနယ်မြေကျူးကျော်ဖြတ်တန်းမှုဖြစ်တယ်လို့တရုတ်အစိုးရကဆွဆွဲလိုက်ပါတယ်။စကာဘာရိုကျွန်းစုနဲ့ရေမိုင်12မိုင်အကွာဝေးအတွင်းကနေပြီးတော့ဖြတ်တင်းမော USS Hopper ဗုဒ္ဓဟူးနေ့ကတရုတ်ခွင့်ပြုချက်မပါဘဲနဲ့ခုံမောင်းသွားပြီးတဲ့နောက်မှာတရုတ်အစိုးရအနေနဲ့သူ့ရဲ့အချုပ်အခြာအာဏာကိုအကာအကွယ်ပေးဖို့အတွက်လိုအပ်တယ်လို့ဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူလူကောင်းကဒီကနေ့ပဲပြောသွားခဲ့ပါတယ်။သူတို့ပြောနေတဲ့စကာဘာရိုကျွန်းစုကလည်းတရုတ်က2012ခုနှစ်မှာသူ့ပိုင်နေဆိုပြီးတော့တဖက်တက်ကြီးညာခဲ့တာဖြစ်ပါတယ်။အမေရိကန်တင်မော့ကိုတရုတ်စစ်တင်မော့ကသတိပေးခဲ့ပြီးတော့အဲ့ဒီနယ်မြေကနေထွက်သွားဖို့သတိပေးခဲ့တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝူချင်းကပြောပါတယ်။ဒီတင်မော့ကတရုတ်ရဲ့အချုပ်အခြာအာဏာနောက်ပြီးတော့လုံခြုံရေးစည်းမျဉ်းတွေကိုချိုးဖောက်ပြီးတော့တရုတ်တင်မော့ရဲ့အနီးအနားပတ်ဝန်းကျင်ကလူတွေရဲ့လုံခြုံရေးကိုလည်းချိန်ချောက်နေတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူကလည်းဆိုပါတယ်။အမေရိကန်ကတော့တရုတ်ဟာအဲ့ဒီကျွန်းတွေပေါ်မှာဆောက်လုပ်ရေးတွေလုပ်ပြီးတော့စစ်ဘက်ဆိုင်ရာစခန်းတွေတည်နေတယ်။အဲ့ဒီစခန်းတွေကြောင့်လွတ်လပ်စွာရေချောင်းသွားလာခွင့်ကိုထိခိုက်နိုင်တယ်လို့ဝေဖန်ထားပြီးတော့အဲ့ဒီဒေသမှာအမေရိကန်တင်မော်တွေကလွတ်လပ်စွာရေချောင်းကူတန်းသွားလာခွင့်ကိုအသုံးပြုပြီးတော့ကင်းလှည့်နေတာဖြစ်ပါရဲ့ရှင်
။နောက်လာမှာကျင်းပမယ့်2018ပျံချောင်းဒီဆောင်းလာဒီအိုလံပစ်အကစားပင်ပွဲမှာအတူတကွပါဝင်နိုင်ရေး IOC နိုင်ငံတကာအိုလံပစ်ကော်မတီနဲ့တောင်နဲ့မြောက်ကိုရီးယားအစိုးရအရာရှိတွေဟာ IOC ဌာနချုပ်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အိုလံပစ်ပြိုင်ပွဲဖွင့်ပွဲမှာတောင်နဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ဟာကိုရီးယားပြန်လည်ပေါင်းစည်းရေးအလံတော်အောက်မှာအတူတကွခြိတက်ကြမှာဖြစ်တယ်လို့ IOC ဥက္ကဋ္ဌ Thomas Bach ကဒီကနေ့မှပြောလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံကအားကစားသမား22ဦးဟာအားကစား3မျိုးအတွင်းဒီပြိုင်ပွဲ5ပွဲမှာပါဝင်ရှင်ပင်မှာဖြစ်တယ်လို့လည်းသူကဆိုပါတယ်ဒီကနေ့မှပဲအားကစားပွဲနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်အကူမှာဆွေးနွေးဖို့မြောက်ကိုရီးယားကိုယ်စားလှယ်တွေရောက်မလာတာနဲ့ပတ်သက်ပြီးတော့အကြောင်းပြချက်ပေးဖို့တောင်ကိုရီးယားကပြောလိုက်ပါတယ်မြောက်ကိုရီးယားစစ်မင်းကိုယ်စားလှယ်ခုနှစ်ဦးဆေးလွတ်ဖို့တောက်ကြနေအစောပိုင်းကငယ်ဆက်အရေးပေါ်တယ်လီဖုန်းလိုင်းကနေအကြောင်းကြားခဲ့ပြီးမှဘာကြောင့်ကိုယ်စားလှယ်တွေမဆေးလွတ်ခဲ့လဲဆိုတာကိုမြောက်ကိုရီးယားဘက်ကပြောဆိုတာမျိုးမရှိတာကြောင့်ဒီခီးစဉ်ကိုရပ်ဆိုင်းလိုက်တာလားဒါမှမဟုတ်ရင်အချိန်ရွှေ့ပြောင်းလိုက်တာလားဆိုတာကိုတော့သိချာမသိရပါဘူးတောင်ကိုရီးယားနိုင်ငံကဒီကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီး ချိုးမြောင်ကျွန်းကတော့မကြခင်ပြန်လည်တွေ့ဆုံမှုမျှော်လင့်ကြောင်းပြောပါတယ်လွန်ခဲ့တဲ့သတင်းပတ်တုန်းကတော့တောင်ကိုရီးယားအိုလံပစ်ပြိုင်ပွဲအတွင်းဖျော်ဖြေဖို့မြောက်ကိုရီးယားကလူပေါင်း140ပါဝင်တဲ့အနုပညာအဖွဲ့ကိုဆေလွတ်မယ်လို့ပြောဆိုထားပြီးအဲ့ဒီထဲမှာအဆိုတော်တွေအကပညာရှင်တွေတန်လုံတီဝိုင်းအဖွဲ့ဝင်တွေပါဝင်ပါတယ်ခင်ဗျာ
အာရှရဲ့တရားမဝင်တော်ရိုင်းတွေ့ဆန်ရောင်းဝယ်ကုန်သွယ်မှုကိုဆယ်စုနှစ်တခုကျော်ထိန်းချုပ်ထားတယ်လို့ဆွဆဲခံထားရသူမောင်ခိုကိုင်းကောင်းဆောင်ပွန်ချိုင်ဘတ်ကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါရင်အရင်ကထိုင်းနိုင်ငံနဲ့ကိုအာဖရိကကနေဒေါ်လာတန်းကျော်ဘူးတန်းနဲ့ကျန်းကျိုး14ခုမှောက်ခိုတင်သွင်းမှုနဲ့ဆက်ဆက်ပြီးသူ့ကိုဖမ်းဆီးတာဖြစ်ပါတယ်။အဲဒီအဖို့မှာထိုင်းအစိုးရအရာရှိတွေတရုတ်အရာရှိတွေလည်းပါဝင်ပတ်သက်နေတာပါ။မစ္စတာပွန်ချိုင်းကတော့သူ့ကိုဆွဲဆိုထားတဲ့အမှုတွေအားလုံးကိုညှင်းဆို့ထားပါတယ်။တဘာဝတော်ရင်တက်ရှိအရာကာကွယ်မှုဥပဒေအရသူကထောင်ဒဏ်6နှစ်ဖြစ်စေထိုင်းဘတ်ငွေ4000ဒေါ်လာနဲ့ဆိုရင်ဒေါ်လာ1300ပေးဆက်ရမှာဖြစ်ပေမဲ့တာဝန်ရှိသူတွေကတော့သူ့ကိုထောင်ဒဏ်10နှစ်ထိချမှတ်နိုင်တဲ့ငွေပြငွေဝဲခေါဝါချမှုဥပဒေနဲ့တရားစွဲဖို့စဉ်းစားနေပါတယ်ရှင်။
မာရီနဲ့သတင်းအချက်အလက်တွေပြန်ပါမှုကိုတားဆီးကာကွယ်တဲ့အနေနဲ့ယုံကြည်ရတဲ့သတင်းတွေကိုသာလူတွေပို့သတိထားမိလောက်အောင်ဦးစားပေးဆောင်ရွက်သွားမယ်လို့ Facebook လူမှုကွန်ရက်ကပြောလိုက်ပါတယ်။ဘယ်သတင်းဌာနတွေဟာအယုံကြည်အောင်ဖြစ်လဲဆိုတာနဲ့ပတ်သက်ပြီးတော့အစ်သက်မှတ်ဖို့ Facebook 3.2 billion ကိုမေးမြန်းသွားမယ်လို့ပြောပါတယ်။ကိုယုံကြည်ကြိုက်နှစ်သက်တဲ့သတင်းဌာနဒါမှမဟုတ်ရင်လူမှုတိုင်းဝိုင်းတစ်ခုလုံးကလက်ခံတဲ့သတင်းဌာနဆိုတာကိုခွဲခြားဖို့အခုလိုဆောင်ရွက်ဒါဖြစ်တယ်လို့ဒီ Facebook ရဲ့ဦးဆောင်ညွှန်ကြားမှု Mark Zuckerberg ကတောက်ကြနေမှာ blog ရေးသားပြီးတော့ပြောဆိုလိုက်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမှတ်အေးတင်တာကျော်နဲ့ကိုအောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့စဉ်အတွင်းသမ္မတ Trump ကဒီအာဖရိကတိုက်နဲ့ဟေတီနိုင်ငံတွေအပေါ်ရည်ရည်တည်ပြောဆိုခဲ့တယ်လို့သတင်းတွေထွက်ပြီးတပတ်အကြာမှာတော့သမ္မတ Trump အနေနဲ့အာဖရိကနိုင်ငံတွေနဲ့အာဖရိကပြည်သူတွေအပေါ်ထားတဲ့သူ့ရဲ့အမြင်တွေကိုပြန်လည်သုံးသပ်ဖို့အာဖရိကနိုင်ငံ48နိုင်ငံမှာအရင်ကတွားရောက်လှုပ်လှုပ်ကင်ဖူးတဲ့တန်အမတ်ဟောင်း88ယောက်ကစာရေးသားပေးပို့လိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီး VOA သတင်းတောက်စင်ဒီရှင်းသတင်းပေးပို့ထားတာကိုကိုညာနိုင်ပြောပြမှာဖြစ်ပါတယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ပြီးခဲ့တဲ့ဘက်ကအာဖရိကနဲ့ဟေတီနိုင်ငံသားတွေကိုရင်းနှီးသီးသီးပြောခဲ့တဲ့ဆိုတဲ့အပေါ်ဒေါ်သာထွက်မှုတွေဟာလေထဲမှာပျောက်ွယ်မသွားဘူးလို့အမေရိကန်သံမဟောင်းဂျွန်ကမ်ဘောကပြောလိုက်ပါတယ
် Seems to be strongest in countries that are on a broadly democratic
ဒီမိုကရေစီလမ်းကြောင်းပေါ်ခြေရင်းမြန်သွန်တည်ကြတဲ့နိုင်ဂျီးရီးယားတောင်အာဖရိကစနေဂေါနဲ့ဘော်ဆိုနာရိုလိုနိုင်ငံတွေမှာအကြီးအကျယ်ဒေါသထွက်နေပုံရပါတယ
်။သူနဲ့အတူသမားစီကိုကန်ကွက်စာမှာလက်မှတ်ရေးထိုးပြီးပေးပို့ခဲ့တဲ့သူတွေကတော့အာဖရိကနိုင်ငံ54နိုင်ငံကပြည်သူ 1.2 billion နဲ့မှထက်အာဖရိကခေါင်းဆောင်တွေကြားထဲမှာအမေရိကန်နိုင်ငံရဲ့ဂုဏ်သိက္ခာရေးရှိထိခိုက်လာမှာကိုသိစိတ်မပူဘူးလို့ John Campbell ကပြောပါတယ
်။ There has always been, however,a kind of
American လူတွေခွဲခြားမှုဆက်ရှိနေရတဲ့ပတ်သက်လို့စိုးရိမ်မှုအနေနဲ့တော့အများကြီးလို့ရှိနေပါတယ်။သမ္မတရဲ့ဒီပြောကြားချက်ကဒီစိုးရိမ်မှုကိုယုံကြည်လက်ခံလာစေပါတယ်
။သမ္မတထရမ့်အနေနဲ့သူပြောခဲ့တယ်ဆိုတဲ့စကားတွေကိုပြန်ယူသိမ်းပြီးတောင်းပန်တင်တယ်လို့ Mr. Campbell ကပြောလိုက်ပြီးအာဖရိကနယ်ပေါ်တွေဟာအရန်ကိုခွင့်လွှတ်တတ်တဲ့သူတွေဖြစ်တယ်လို့လည်းပြောပါတယ်။ American နိုင်ငံသားဝန်ကြီးဌာနပြောခွင့်ရ Heather Nauert ကတော့ American နိုင်ငံနဲ့အာဖရိကတိုက်ကြားကဆက်ဆံရေးဟာအခုအဖြစ်ပြတ်ထက်ကိုပိုပြီးတော့ခိုင်မာနဲ့ဆိုင်တယ်လို့ပြောပါတယ
် Our relationship with African nations is much broader than anyone alleged comment
ကျမတို့နဲ့အာဖရိကနိုင်ငံတွေရဲ့ဆက်ဆံရေးဟာအခုတယောက်ယောက်ကနေဆွဆွဲပြောနေတာထက်ကိုပိုပြီးတော့ကျယ်ပြန့်ပါတယ်ကျမတို့သွားပြီးအလုပ်လုပ်နေတဲ့အာဖရိကနိုင်ငံတွေအောက်ခြေမှာလုပ်နေတဲ့သူတွေဟာကျမတို့အမေရိကန်အစိုးရနဲ့နိုင်ငံခြားရေးဝန်ကြီးဌာနကလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးကောင်းကောင်းသိပါတယ်ကျမတို့ကတနိဋ္ဌာန်ခိုင်မာစွာနဲ့လုပ်နေတယ်လို့အာဖရိကနိုင်ငံတွေနဲ့ဆက်ဆံရေးကိုလည်းကျမတို့တမိုးထားပါတယ်
။ဒါပေမဲ့အာဖရိကတမကရဲ့တမ်မတ်အရီကာနာချီဟွန်ဘိုရီခေါကတော့ဒါနဲ့ပတ်သက်ပြီးတော့သတိထားတုံ့ပြန်ခဲ့ပါတယ
်။ We must engage from a point of equality where we can mutually benefit
ဒီဆက်ဆံရေးမှာတရားရောက်ကအတားအကြီးယူတာမျိုးမဟုတ်ပဲအပြန်အလှန်ကြိုးမြတ်ရနိုင်တဲ့ဒဏ်သူညီညွတ်မှုရှိတဲ့အမှတ်တစ်ခုကနေကျမတို့လှုပ်ဆောင်ရပါမယ်ကျမတို့အနေနဲ့အဲ့ဒီအမြင်ကနေမလုပ်ဖဲနဲ့အထက်စီးကနေပဲလုပ်နေမယ်ဆိုရင်တော့အာဖရိကနိုင်ငံသစ်တွေအနေနဲ့ဒါကိုလက်ခံမှာမဟုတ်ပါဘူးကျမတို့အနေနဲ့အရင်နီးယူဟာဟောင်းတွေအတိုင်းဆက်ပြီးသုံးသွားလို့မရဘူးဆိုတာကိုအမေရိကန်အစိုးရဘက်ကလက်ခံလာအောင်ကျမတို့အကောင်းဆုံးစူးစမ်းသွားကြရမှာဖြစ်ပါတယ်
Tegelo American and I won G Rex Tillerson in a 2 year Nago Mula season time. They may jag in my Africa Taiko Lagame so yen. When G Tillerson go, Nutri like Les or Chuzo Dama Pidello, Chion Boriga, Piochagavark, yeah.
ကိုရိုနာတင်ပြခဲ့တာပါအခုတော့ဟိုလိုကော့စ်အောက်မြေဝက်ဆိုင်ရာကြောင်းနားဆင်ကြရပါမယ်ဇန်နဝါရီ20ခုနှစ်ရက်နေ့ဟာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဟိုလိုကော့စ်အမတ်တရားနေ့အဖြစ်ကျင်းပကြတဲ့နေ့ပါအဲ့ဒီနေ့မှာဒုတိယကမ္ဘာစစ်တုန်းကနာဇီဂျာမနီတွင်ရဲ့မတရားရစက်မှုတွေနဲ့နာဇီလူသက်စခန်းတွေကနေလွတ်အောင်ပြေးနေခဲ့ရတဲ့ဂျူးတွေနဲ့တခြားသူတွေကိုအသက်အန္တရာယ်ကြ Ukraine Tana Dinda, Tatiana Vorasko, Dinpia Tarago, Women Piopiama Chibare.
Hogeva, Julungeli Road Hoffmanha, Engineer Hila Safrane, Siama Clara Dugani, Tanguya Tonsa Konakunema, Mufa Lagari Chibare, Dudiagaba said, German Tatriga, Tusati Mugu, Tain Bimaro, through Midazu Lane in a Tainting second at Kugu, a book Kangiabare, Tabime.
ထောက်ကူရလေးဆက်သုံးခုနှစ်မှာမိခင်ကလေးအားသူ့သားလေးရိုးနဲ့အတူစခန်းကနေထွက်ပြေးလွမြောက်ခဲ့ပြီးအနာကကြီးလက်စတင်ကြောင်းလေးရဲ့ထက်ကိုပိတ်လေးထဲမှာပိုးအောင်နေခဲ့ရပါတယ်အခုတော့နိုဘယ်ဆုရှင်ကြီးဖြစ်လာခဲ့တဲ့ရိုးက
I remember looking after the children playing in the yard.
I
They hid five people. In the attic of their school.
Through Johnny Tari in Emma, Lunayaku, Potapi, Nayo Doma, Teltinimo Home. Through a day and Yamare Jarega Kulu Kubi Arabia, City Pima, Clara Ne, Tali Ruruha, Poland, Czechoslovakia, Austria, Germany, Nangan Dima, Shipyang Duka, Deri, Tila Kayabare, Clara Nine, Nota in Jabi, a Mutai and also Amiti Hoffman Go, can you be Maro, Kaline to American Nangago, Pioshi, Achi Chagabare.
I knew that I had done work that was sufficient.
New York Bine, Adelphi Takaduga, Tarubida Pamaka, Stephen Goldbaga.
His work has spanned the entire field from organic.
Organic Darubida, now Tatusaya, Organic Darubida, Pinaya Nebet Kulungo, Chetwin, Pinagerebia.
Tabame, Ruin, Tuya, Tiga Pinashimboa, Ominijima, Kapiane, a chick Gaza de Yidarigo, Piano Lagabare, Tuna Songi Gazagaro. ဒုတိယကမ္ဘာစစ်အတွင်းယူကရိန်းမိသားစုတစုကကယ်တင်ပေးခဲ့တဲ့ဂျူးမိသားစုတစုအကြောင်းပါဒီကစားထက်ကလည်းပဲရိုးနဲ့ဟော့ဖ်မန်မိသားစုအနေနဲ့သူတို့ကိုကယ်တင်ပေးခဲ့တဲ့ယူကရိန်းမိသားစုနဲ့ပုံမှန်စာဆက်တွေရှိလာခဲ့ပါတယ်ရိုးကပဲ
I am very happy to have been born in the U.S.
Women didn't be a good about, good on your man against Sayan, the Dinlavego Sepame. ဘင်္ဂလားဒေ့ရှ်ဘက်ကနေတရားဝင်ပြန်လာမဲ့ဒုက္ခသည်တွေအကြောင်းနေဇတ်ဂျာစခန်းတွေမှာတွားရောက်တရင်ရယူခွင့်နဲ့ပတ်သက်ပြီးတာဝန်ရှိသူတွေဘက်ကမီဒီယာသမားတွေကိုအကြောင်းကြားပြီးခီးအတွက်စီစဉ်တာမရှိသေးပါဘူးဒီအကြောင်းပြည်စုံမတ်စုံကပြောပြမှာပါရှင
်ဒုက္ခသည်တွေကိုပြန်ပြီးတော့လက်ခံဖို့အစဉ်နှင်းဖြစ်နေပါပြီလို့ VOA မြန်မာပိုင်းကိုပြောဆိုထားပါတယ်အခုလိုမျိုးတရားဝင်စတင်လက်ခံတော့မယ့်အချိန်မှာအဲ့ဒီဘင်္ဂလားမြန်မာနယ်ဇတ်ဂျာစခန်းတွေအထိတွားရောက်တရင်ရယူဖို့နဲ့တရင်သမားတွေရဲ့လုံခြုံရေးနောက်တရင်အချက်အလက်ရယူခွင့်တွေနဲ့ပတ်သက်ပြီးအထူးသဖြင့်ပြည်တွင်းတရင်မီဒီယာတွေအပေါ်မှာတစုံတရာအတိအပြည့်အကြောင်းကြားတာမရှိသေးတဲ့အတွက်ပြည်တွင်းတရင်မီဒီယာတွေဘက်ကပြန်ကြားရေးဝန်ကြီးဌာနကိုမေးခွန်းထုတ်တယ်လို့မြန်မာတရင်မီဒီယာကောင်စီကိုဂျာဝင်စီစဉ်ပေးဖို့လည်းတောင်းဆိုနေကြပါတယ်မြန်မာတရင်မီဒီယာကောင်စီရဲ့အဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကိုရက်ကဲတာဝန်ခံခေါင်းဆောင်တဦးလည်းဖြစ်တဲ့ဦးမြင့်ကျော်ကတော့နိုင်ငံတကာကနေအာရုံစိုက်နေတဲ့ရခိုင်အရေးကိစ္စကိုသတင်းလွတ်လပ်စွာရယူနိုင်ဖို့အစိုးရဘက်ကစနစ်တကျစီစဉ်သင့်တယ်လို့အခုလိုပြောပါတယ
်ကျွန်တော်အမြင်မှာတော့ရခိုင်ကိစ္စကစကြတဲ့ကသတင်းမီဒီယာတွေကိုကန့်သတ်ခြင်းနဲ့ဟာတွေတောက်လျှောက်တွေ့လာတယ်ဆိုတော့သူတို့အရေးအတွက်ကန့်သတ်ရင်ကန့်သတ်မယ်ဒီလိုမျိုးနိုင်ငံတကာမီဒီယာကိုကြံ့နဲ့ညင်နိုင်ငံတကာမီဒီယာကိုပဲတချို့ပဲစီစဉ်မျိုးဖြစ်ကောင်းဖြစ်နိုင်တယ်ဟိုရခိုင်ရေခင်းဖြစ်ပြီးတဲ့နောက်ပိုင်းမှာမီဒီယာကတောက်လျှောက်ဟိုအကန့်သတ်နဲ့စီစဉ်တော့လကောင်အဲ့လိုမျိုးတွေနဲ့ပဲရှိတာဟိုတွားတဲ့လူတွေလည်းအန္တရာယ်တကယ်လည်းအန္တရာယ်တွေရင်ဆိုင်ရတယ်ဆိုတော့ဟိုမီဒီယာတွေကတွားပြင်တာတွေရှိတယ်ဒါပေမဲ့သူတို့ကလုံခြုံရေးဆိုရင်တာလေနောက်ဝင်ဝင်မရမှဆိုရင်တာလေသူ့ဘက်ကလည်းဘယ်လိုဆိုရင်မှုလဲရှိလဲတော့ကျွန်တော်မသိဘူးဒါပေမဲ့မီဒီယာတကယ်တမ်းကျတော့မီဒီယာတွေပြန်နေတဲ့မြင်သာမှုဖြစ်သွားတယ်အဲ့လိုခေါ်ရတာတော့ဟိုသူ့ဘက်အတွက်တကယ်အကျိုးရှိနိုင်တဲ့ဟာလို့တော့ကျွန်တော်တို့မြင်တယ
်အရင်တုန်းကတော့တက်မတော်နဲ့ပြည်နယ်အစိုးရတွေဘက်ကသတင်းသမားတွေလုံခြုံစွာသတင်းရယူနိုင်ရေးစီစဉ်ပေးတာမျိုးရှိပေမဲ့အခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကပြန်လာတဲ့ဒုက္ခသည်တွေရဲ့အရေးသတင်းတွားရောက်ရယူနိုင်မှုအတရဝင်အကြောင်းကြားတာမျိုးမရှိသေးဘူးလို့ NHK သတင်းဌာနကသတင်းသမားကိုတီဟာတွေကပြောပါတယ
်မရှိဘူးကျွန်တော်တို့အကြောင်းကြားလည်းမရှိသေးဘူးဟုတ်ကဲ့ဖိတ်တာလည်းမရှိသေးဘူးလက်ရှိနေမီအနေထားရတော့လေဟိုအဲ့ဒီနေရာကတော်တော်ဝေးတယ်ဒါဟယ်လီကော်ပတာနဲ့သွားမှရခဲ့တာပေါ့နော်ခုနေချင်းပြန်မယ်ဆိုအကယ်၍မဟုတ်ဘူးကျွန်တော်မြေပြင်ကနေခေါ်မယ်ဆိုမောင်တော်တရက်တော့တော့သွားအောင်ပါ။ဆိုင်မောင်တော်ကလည်းကားနေတယ်အဲ့နေရာကြီးသွားမယ်သဘောရှိတော့အမှန်တော့တို့ကလည်းအခုစဉ်ဆိုလုပ်ပြင်ပြီ။မဆိုကြပါဘူးကျွန်တော်တို့က23ရက်ဆိုကျွန်တော်တို့က20မိနစ်လောက်တည်းကစစ်တွေရောက်နေရမယ်ကွာ။ဒီနေ့ပဲ20ဖြစ်နေပြီဆိုတော့အမှန်တော့မနေ့ပြန်တော့ကိုကျွန်တော်တို့ကစစ်တွေလောက်ရောက်နေတာပေါ့နော်
။အခုချိန်ထိကတော့မြန်မာသမ္မတရုံးပြန်ကြားရေးနဲ့နိုင်ငံသားရေးဝန်ကြီးဌာနတွေဘက်ကပြည်တွင်းပြည်ပသတင်းမီဒီယာတွေရခိုင်ဘက်ကိုသတင်းသွားယူနိုင်မှုတရားဝင်သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။ပြန်ပြီးတော့ဝင်လာမယ်ဒုက္ခသည်တွေပြန်လည်နေရာချထားရေးကြိုတင်ဆောင်ရွက်လျက်ရှိနေပါတယ်။ဒါပေမဲ့လို့ဒီဒုက္ခသည်တွေပြန်လာရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကတော့စိုးရိမ်မှုတွေနဲ့စောင့်ကြည့်နေကြတော့အခြေအနေဖြစ်ပါတယ်ရှင်။
မဆုမွန်တင်ပြခဲ့တာပါအခုတော့မြန်မာတခွင်အစီအစဉ်လှည့်ဖြစ်ပါတယ်တချိန်ကကျောင်းနေစားရွယ်ကလေးတွေစာအရေးတင်တဲ့အခါအသုံးပြုတဲ့ကြောက်တင်ပုံးနဲ့ကြောက်တံကိုအခုခေတ်မှာမသုံးတလောက်ဖြစ်သွားတာကြောင့်ဓာရီထုတ်လုပ်နေတဲ့မွန်ပြည်နယ်ကရွာလေးတရွာမှာအဲ့ဒီအလုပ်ကိုဆက်ပြီးလုပ်ကင်ကြတဲ့သူမရှိတလောက်ဖြစ်သွားတဲ့အကြောင်းမြေမခသတင်းအေဂျင်စီကအခုကောင်းမြတ်ဖြိုးတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင်
ကျောက်တင်ပုံးနဲ့ကျောက်တန်းလို့ပြောလိုက်ရင်တော့သူတို့ရဲ့စင်မြစ်ဖြစ်တဲ့မွန်ပြည်နယ်ချောင်းဆောင်မြို့နယ်ကိုပြေးမြင့်ကြမှာပဲဖြစ်ပါတယ်။ကျောက်တင်ပုံးနဲ့ကျောက်တန်းကိုအဓိကထုတ်လုပ်တဲ့နေရာကတော့မွန်ပြည်နယ်ချောင်းဆောင်မြို့နယ်မှာရှိတဲ့မှုတို့ဆိုတဲ့ရွာကနေထုတ်လုပ်ရောင်းချနေတာပါ။ကျောက်တင်ပုံးနဲ့ကျောက်တန်းကိုတော့1945ခုနှစ်လောက်ကစတင်တည်ထွင်ထုတ်လုပ်ခဲ့တာဖြစ်ပြီးတပြေးပြေးနဲ့တရွာလုံးကပြုလုပ်ရောင်းချလာတာကြောင့်မွန်ပြည်နယ်ရဲ့လက်မှုပညာရပ်အဖြစ်ကျော်ကြားနေတာဖြစ်ပါတယ်။အရင်တုန်းကတော့ကျောက်တင်ပုံးနဲ့ကျောက်တန်းကိုစားပေးတင်ကြတဲ့အခါမှာအတုံးပြုတ်ခဲ့ကြပေမဲ့အခုချိန်မှာတော့စားအုပ်တွေအစားထိုးလာတဲ့အတွက်အတုံးပြုတ်မှုမရှိတော့ပါဘူး။ဒါကြောင့်ကျောက်တင်ပုံးနဲ့ကျောက်တန်းလုပ်ငန်းဟာလုံခဲ့တဲ့ဆယ်စုနှစ်ကျော်လောက်ခရီးကကြောက်ကွယ်လူမိဘအခြေအနေနဲ့ရင်ဆိုင်ခဲ့ရပြီးဒီရင်တုန်းကရွာလုံးကျွတ်လုကန်ခဲ့ကြတဲ့မူရင်းရွာမှာဆိုရင်လဲကျောက်တင်ပုံးကျောက်တန်းပြုတ်လို့တဲ့အိမ်တွေဟာအခုချိန်မှာတော့လက်ချိုးရည်လိုရတဲ့အနေအထားတိနေပါသွားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ချောင်းဆောင်မျိုးနဲ့မော်လမန်မျိုးကိုမြကူတရာထိုးပြီးတဲ့အချိန်မှာတော့ကြောက်တင်ပုံးနဲ့ကြောက်တန်လုပ်ငန်းဟာအနည်းငယ်ပြန်လည်ဥမော်လာပြီးလက်ဆောင်ပေးဖို့အမှတ်တရပစ္စည်းအဖြစ်ပေးဖို့နဲ့စားတောက်ဆိုင်တွေဟိုတယ်မှာရိုးရာပစ္စည်းအဖြစ်အသုံးပြုဖို့ဝယ်ယူနေကြတာကြောင့်ကြောက်တင်ပုံးနဲ့ကြောက်တန်လုပ်ငန်းကတော့မတိမ်ကောသေးပါဘူး။စာရေးဆရာတယောက်ဖြစ်တဲ့နိုင်တင်မောင်ညွန့်ကတော့သူတို့ခေတ်တုန်းကကြောက်တင်ပုံးနဲ့စာတင်ခဲ့ရတဲ့အကြောင်းနဲ့ကြောက်တင်ပုံးမှာဘလို့အားသာချက်တွေရှိတယ်လဲဆိုတာကိုတော့အခုလိုပြန်ကြောင်းပြောပြပါမယ်။
ကျွန်တော်ခေတုံကတော့ဗာတွေ့ရလဲဆိုတော့သူငယ်တန်းလေးသူငယ်တန်းကြီးရှိတယ်။အဲ့ဒီသူငယ်တန်းလေးသူငယ်တန်းကြီးကိုကျွန်တော်ကြောက်တင်ပုံနဲ့စားခဲ့တယ်။ကြောက်တင်ပုံနဲ့စားတယ်၊ကြောက်တန်းနဲ့စားတယ်။စားရတာခိုက်ဥခဝေးရစားဆရာသမားကနေပြီးတော့ကြောက်တင်ပုံမှာ ရေးခိုင်းတယ်လက်ရေးတွေကတော့အဲ့လိုတန်းနဲ့မသွားဘူးအပေါ်ရောက်လိုက်အောက်ရောက်လိုက်ဆိုတော့သူကဆရာသမားကဘာလုပ်လဲဆိုနင်းညောင်းတာပြီးတော့အဲ့မှာကာယခဝေးလေးစာရေးခိုင်းတယ်အဲ့သူငယ်တန်းကြီးရောက်တဲ့အခါအပေါင်းတို့မြောက်စားနေလဲကြောက်သိမှုမှာလောက်ခဲ့ရတယ်အဲ့တော့ကြောက်သိမှုမှာရေးတဲ့အခါကျတော့သူကဘာသွားဖြစ်တဲ့အခါကျဖြစ်ရလို့အဲ့တုန်းကတော့ကျောက်တင်မို့ဘလူဖြစ်လေဆိုတော့လက်နဲ့ပဲဖြစ်တယ်။အဲ့တော့လွယ်ရေးခဲ့ဆိုတော့လွယ်ရင်းနဲ့ဖြစ်တာ။အိမ်ပြန်လာလို့ရှိရင်မဲတူးနေတာ။ဒါပေမဲ့တခုကောင်းတာကျောက်တင်မို့မှာရေးရတာ။စာအုပ်လို့မဟုတ်ဘူး။တော်တော်ကောင်းတယ်ရေးလို့ကောင်းတယ်။နောက်ဆုံးပကြီးဝါနာပါတဲ့လူကသူကဒီဆိုတဲ့မို့မှာကျောက်တင်မို့မှာပကြီးလေးတွေကအကုန်လုံးဆွဲလို့ရတယ်။မကြိုက်ရင်ချက်ချင်းပြင်လို့ရတယ်။လက်ကလေးနဲ့တက်လိုက်ပြီးတော့မှကောက်ချောင်းလေးတစ်ခုပေါ့။မကြိုက်ရင်မကြိုက်တဲ့ပုံလေးကိုပြန်ရေးပေးလို့ရတယ်။
မုံမုံရွာကကြောက်တင်မုံလုပ်ငန်းကိုလုပ်ကံနေတဲ့ဥပန်းများကတော့အဲဒီလိုကြောက်တင်မုံကြောက်တန်လုပ်ငန်းအနေနဲ့ပြန်လဲဥမော်လာပေမဲ့ကုန်ကျန်းဖြစ်တဲ့တင်မုံကြောက်ထွက်ရှိမှုကတော့နည်းလာသလိုအဲဒီလုပ်ငန်းကိုလုပ်မဲ့လူငယ်တွေကလည်းရှားပါလာတယ်လို့အခုလိုပြောပါတယ
်။ဟိုတော့ကကြွားလုံးလောက်နေတယ်အကောင်ကစိတ်မတုံလို့နည်းနည်းနေသွားပြီလေ။နောက်ပြီးတော့ကြောက်တင်မုံတွေ့ကြောက်မထွက်ရင်လောက်တဲ့လူတိတ်မရှိဘူးပေါ့။မမရှိဘူးတုံးလက်တွဲမရှိတယ်ဆိုလားဘုရောင်ကအများကြီးကိုကကြောက်ကတိုက်မထွက်ဘူးအခုကျွန်တော်လောက်ထားကထောင်ကြောက်ပဲအဲ့ဒီပထောင်မာတယ်လောက်တော့ခက်တယ်တွင်းနဲ့သူ့လိုမရလဲများနေပြီမျက်ကြည်ကြတာလောက်လို့မနာဘူးအဲ့ဒီလိုပေါ့အာကောင်းမှာပဲအာကြောက်ကမထွက်နေလောက်လို့မရှိတော့ဘူးလောက်တဲ့လူလဲတုံးလဲအင်းငါအင်း၆အင်းပဲကလောက်ပဲရှိတယ်လူငယ်သူတို့မလောက်ဘူးအခုကအိမ်တော်ကြတဲ့လူပဲအခုကလူငယ်ဆိုရင်ဆံပြေသွားမလေးရှားသွားနောက်ပြီးတော့ကိုရီးယားရောက်ပြီးတော့ရသွားအဲ့လိုပေါ့ဆွေလဲထွက်နေသွားတယ်ဘယ်နှစ်ပြောက်လဲမသိဘူးလေ
ဆိုင်းစရာနိုင်တင်မောင်ညွန်ကတော့ကြောက်တင်မောင်လုပ်ငန်းဟာရိုးရလုပ်ငန်းတစ်ခုဖြစ်တဲ့အတွက်တိမ်တိမ်ကိုလိုအပ်ပြီးမပြောက်ွယ်အောင်လဲအစိုးရအနေနဲ့ကုညီဆောက်ရှောက်ပေးတင်တယ်လို့အခုလိုပြောပါသေးတယ်
။ဒီကြောက်တင်မှုပညာတင်ညာရေးစနစ်ကကျွန်တော်များသိတဲ့လောက်ကတော့ဗမာပြည်ပဲရှိတာ။ဒီရိုးရရင်ကျေးမှုအမွေအနှစ်တရာကိုမပြောက်စေချင်မပြတ်စေချင်။တာနိုင်ငံတော်အစိုးရနေပြီးတော့တိနာလေတဲ့ပုံစံတွေပေါ့နော်။ဒါလေးတွေကိုရိုးရရင်ကျေးမှုအနေနဲ့ထိမ့်သိမ့်နေတယ်လို့ထင်တယ်။နောက်တစ်ချက်ကဘာလဲဆိုအခုဘလူးဂျွန်းတရားကြီးပြီးသွားနိုင်ငံခြားကြီးလာတယ်။လာပြီးတော့ဒီကြောက်တင်မုံလုပ်ငန်းလေးတွေသူလာပြီးမှတ်တမ်းတင်သွားတယ်။နောက်ကြောက်တင်မုံနဲ့ရေးတဲ့ចောင်းလေးတွေမှလည်းသူတို့လိုက်ပြီးတော့မှတ်တမ်းတင်သွားတာလေးကြီး။သူတို့ကနေတစ်ဆင့်ကဘာကနေပြီးတော့ဒီမြန်မာရဲ့ကြောက်တင်မုံလုပ်ငန်းနဲ့ကြောက်တင်မုံပညာသင်ယူရေးစနစ်ကိုတိုက်ခွင့်ရတယ်။စတဲ့တော့ဝန်တာဖို့တော်တော်လေးကောင်းပါရဲ့။ဒါပေမဲ့အစိုးရနဲ့တာဝန်ရှိပုဂ္ဂိုလ်တိုင်းကတော့ဒီလုပ်ငန်းလေးကိုရိုးရပါတော့။မပြော့ပြအောင်ထိန်းသိမ်းလုပ်လို့လေ။
အခုချိန်မှာတော့ကြောက်တင်ပုံးနဲ့ကြောက်တန်တွေကိုရှမ်းပြည်နယ်ကဘုံကြီးကျောင်းတွေမှာစာတင်ကြတဲ့အခါအသုံးပြုဖို့မာယူမှုတွေရှိနေသလိုမန္တလေးတိုင်းဘက်ကလည်းမာယူမှုတွေရှိနေပါတယ်။အခုချိန်မှာတော့ကြောက်တင်ပုံးတစ်ချက်ကို site အကြီးသေးပေါ်မူတည်ပြီးချက်900,000ကနေ700,000လောက်အထိဈေးပေါက်နေပြီးကုန်တယ်တွေမှာတဲ့အပေါ်မူတည်ပြီးတော့ကြောက်တင်ပုံးလုပ်တဲ့မိသားစုတစုကနေတလားကိုပြတ်မြတ်ကြောက်တင်ပုံးအချက်ကြီး1,000လောက်အထိတင်ပို့ရောင်းချနေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါမြန်မာကတင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါအပတ်စဉ်တင်ဆက်ပေးတဲ့မြန်မာတခွင့်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြခင်မှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညချင်ပါရှင်စနေညအဖြူအမြမပိုင်းအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းလိုမီတာ19 25 30နှစ်နဲ့လိုင်းလိုမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပြီမို့တော်ရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းအစည်းအဝေးထုတ်လွှင့်ပေးပါရမယ်။စီစဉ်တင်ဆက်သူကိုအောင်လုံးနဲ့ထုတ်လုပ်သူမဆုမှုတို့တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့တနေ့ဒီလိုက်စီစဉ်မှာတော့အချာကြီးငါတီအစိုးရအဖွဲ့အတွင်းအပြောင်းလဲနေပတ်သက်လို့ဆွေးနွေးဆောင်မှာဖြစ်ပါတယ်ဒီ NLD ပါတီဦးဆောင်တဲ့အရသာအစိုးရတက်တန်းထက်ဝက်နေပါရှိလာတဲ့အချိန်မှာပဲတွေ့မြင်ခဲ့ရတဲ့ဒီအစိုးရအဖွဲ့တွေကအပြောင်းလဲရဒီမိုကရေစီပြည်ဝင်ပြောင်းလဲရေးတစ်ခုလုံးအတွက်ဘလောက်ထိတွန်းအားဖြစ်လာနိုင်တယ်လဲလူနေရကဘလို့အပြောင်းလဲရလဲဆိုတာကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ပင်နိုင်ဆွေးနွေးပေးမဲ့ပုံကိုယ်တွေဖြစ်ကြတဲ့မြန်မာရေးအခက်အခဲတွေဖြစ်တဲ့ဦးအောင်သူညင်းဦးစည်ရေသူတို့လည်းဒီလိုင်းပေါ်မှာရောက်ရှိနေပြီဖြစ်ပါတယ်ဆိုတော့ဆွေးနွေးပွဲကိုစလိုက်ချင်ပါတယ်ဆိုတော့အရင်ဆုံးတော့ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုယ်ရဲ့ရေဝီရသုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်ဆိုတော့ဒီရက်ထဲမှာပဲဒီပြည်တော်စုနဲ့တိုင်းဒေသကြီးအစိုးရတွေကဒီပုံကိုယ်တွေကိုအပြောင်းလဲလုပ်တာတွေ့ရပါတယ်ဆိုတော့အပြောင်းလဲလုပ်တဲ့အကြောင်းရင်းတွေကိုကျွန်တော်တို့တိတိကျကျမသိနိုင်ပေမဲ့လည်းရေဝီရပြောမယ်ဆိုရင်တော့အစိုးရအဖွဲ့ထဲမှာပူအားကောင်းမှုရည်ရွယ်လို့ပဲဆိုရမှာပါဆိုတော့ဒီလိုလက်ရှိတွေ့ရမြင်ရတော့အပြောင်းလဲတချို့ကြည့်မယ်ဆိုရင်အစိုးရအတွက်ဘလောက်တိအကျိုးရှိနိုင်မလဲဥအောင်သူရင်အရင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ဟိုအခုကျွန်တော်တို့တွေ့ရသလောက်ကတော့ပြည်တော်စုအဆင့်မှာဒီဝန်ကြီးအပြောင်းလဲဆိုလို့နည်းနည်းပဲတွေ့ရပါတယ်အများစုကျွန်တော်တို့အခုကျန်တဲ့ဟိုဝန်ကြီးချုပ်ဒီအပါဝင်ပေါ့နော်တချို့ပြည်နယ်နဲ့တိုင်းဒေသကြီးတွေမှာတော့တချို့အပြောင်းလဲတွေတွေ့ရပါတယ်ဆိုတော့ဒါမှမဟုတ်လည်းကျွန်တော်တို့အခုမြင်ရသလောက်အနေထားကတော့ဟိုတစုံလုံးပေါ့နော်ဟိုပြည်သူတွေစိတ်လှုပ်ရှားဖို့ဖြစ်အောင်ဒီကျွန်တော်တို့ပြည်သူတွေနေနဲ့တက်တက်ကြွကြွဒီစိတ်ဝင်စားလာအောင်ဆိုတော့အနေအထားမျိုးတဲ့ဆိုင်ရင်သွေးတိုးစမ်းလိုမျိုးကိုကျွန်တော်တို့ piece by piece ပေါ့ဗျာဆိုတော့ဒီလိုတစ်ပိုင်းချင်းတစ်ပိုင်းချင်းလုပ်နေတဲ့အနေအထားမျိုးပဲတွေ့ရပါသေးတယ်ဆိုတော့ဒီအနေအထားမှာတော့ဒီအစိုးရရဲ့စွမ်းဆောင်မှုတို့တခြားအပြောင်းလဲကြီးကြီးမားမားရဲ့လို့ပြောဖို့ခက်ပါသေးတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုစီသူရဲ့သဘောထားလဲဆွနေပြပါခင်ဗျာကိုအောင်သူကြီးကတော့အခုဒီအရတော့တိတ်ပြီးတော့တက်ရောက်မှုတိတ်မြတ်မြတ်ဆဆမရှိနိုင်ဘူးဆိုတော့အမြင်ကိုပြောတော့ပါတယ်
ဟုတ်အများကြီးတော့မပြောင်းပါဘူးဘာလို့လဲဆိုတော့ဟိုဟိုမပြောင်းကြရလို့ဟာမျိုးမှာဆိုတော့တူဝန်ကြီးလဲလိုက်တယ်ဆိုတော့ဒါဟို expert တယောက်ခန့်လိုက်တဲ့သဘောပေါ့နော်ဟိုစွမ်းကျင်သူတယောက်ခန့်လိုက်တဲ့သဘောမျိုးကျန်တဲ့ဟာကတော့ဟိုစိတ်အများကြီးမပြောင်းဘူးလဲလိုက်တာလည်းဟိုအသက်အားဖြင့်ဆိုရင်လည်းဒါဟိုကြီးတဲ့ပုံကိုယ်လေးလဲတာသွားပြီးတော့တွေ့ရတယ်ပေါ့နော်ဆိုတော့ဟိုဟိုပြင်းနေတိုင်းဆိုရမှာလဲဟိုအများကြီးတော့လည်းကျွန်တော်တော့သင်ချာတော့မပြောင်းဘူးပေါ့နော်ဝင်းကျုပ်ကလဲလိုက်တယ်ဆိုရင်လည်းဝင်းကျုပ်ကလည်းခန့်ကလေးရဘူးကျွန်တော်အမြင်တော့ဟိုအသက်များကြီးနေသလားပေါ့နော်ဆိုတော့ဟိုဒါကတော့ဟိုကြောင်းသလားတော့မှဟိုထင်ရပါတယ်တကယ်တမ်းတော့လည်းဟိုလိုနေတဲ့နေရာလေးကြီးတချို့လေးတွေဖြည့်တာလောက်ပဲဖြစ်နေပါတယ်ဟိုအဓိကကြတဲ့အကြောင်းလေးလို့တော့ပြောလို့မရသေးပါဘူးနောက်ဘယ်လောက်ဆက်လာမလဲတော့မသိဘူးပေါ့နော်အဲ့ဒါတော့ကြည့်ရမှာပေါ့ကျွန်တော်
ဟုတ်ကဲ့ဆိုတော့ကိုအောင်သူညင်းကိုပြန်မေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီလိုအခုစိုးရဖွဲ့ရတယ်မှာဒီအပြောင်းလဲဆိုတော့ဟုတ်ပါတယ်ဟိုပြောမယ်ဆိုရင်တော့ဟိုမိဂါမတ်တပြောင်းလို့ဖြစ်နေတယ်ဆိုတော့နောက်တစ်ဒီအစိုးရရန်ရအကောင်မှုဟုတ်ချုပ်ရေးအကောင်မှုပေါ့လေပြုရင်ပြောင်းလဲရေးကိုဥတီတဲ့အပြောင်းလဲရေးလုပ်မယ်ဆိုလို့ရှိရင်ဘယ်ပိုင်းနေမှာအမှဘယ်ခန္ဓာဘယ်ခန္ဓာဖြစ်ဖြစ်ပေါ့လေဘယ်ကုတ်ပုံကမျိုးစသဖြင့်ပြောင်းလဲသင့်တယ်လို့ယူဆလဲ
ဟိုတလောကကျွန်တော်တို့ဒီအမျိုးသားဒီစီမံကိန်းကော်မရှင်စီဝေးလုပ်တော့ကျောင်းဆန်းစုကြည်ကပြောတာရှိပါတယ်ဆိုတော့သူတစ်ပြင်းတော့ဒီပြည်တော်စုအဆင့်နဲ့ပြည်နယ်တိုင်းတွေရဲ့ဈာထဲမှာပူးပေါင်းဆောင်ရွက်ရေးအားနည်းတယ်ဆိုတော့အားမျိုးပြောတယ်ပေါ့နော်ဆိုတော့အဲ့တော့အဲ့လိုမျိုးဆိုလို့ရှိရင်ကျွန်တော်တို့ကဒီပူးပေါင်းဆောင်ရွက်မှုကောင်းအောင်ဘယ်လိုလုပ်မလဲဆိုတော့ကိုစဉ်းစားချက်မျိုးတွေလိုပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီဝန်ကြီးတွေဖွဲ့စည်းပုံအပြောင်းလဲလုပ်တဲ့အခါမှာလဲကျွန်တော်တို့ဘယ်လိုပြောင်းမလဲဆိုတော့ဟိုလေ့လာဆန်းစစ်မှုလည်းလိုပါတယ်နောက်တစ်ခါ view ဟာလည်းလိုတယ်လို့ထင်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီ NLD အစိုးရစတက်လာတဲ့အဆောင်ကြည့်ပါတယ်ကြည့်တဲ့အခါမှာကျတော့သူတို့ကဒီ technocratic government လို့ခေါ်တဲ့ကျွမ်းကျင်သူတွေနဲ့ယူပဲဖွဲ့မဲ့အစိုးရမျိုးလုပ်ပါလားပေါ့နော်ဆိုတော့ဒါမှမဟုတ်ရင်လည်းပါတီကိုသစ္စာရှိတဲ့သူတွေနဲ့ယူပဲဖွဲ့ပါလားဒါမှမဟုတ်လည်းတောင်အာဖရိကမှာလို့ပေါ့နော် unity government ကျွန်တော်တို့တခြားနိုင်ငံရေးပါတီတွေပါပေါင်းပြီးတော့ဒီညီညွတ်ရေးအတွက်ကြည့်ပြီးတော့ဟိုရင်ကြားစည်းရေးအတွက်ဖွဲ့တဲ့အစိုးရမျိုးဖြစ်ပါလားပေါ့နော်ဆိုတော့အဲ့တော့အဲ့လိုမျိုးဘလို့ပြောင်းမလဲဆိုတဲ့ဒီဟာကိုဖီချာစဉ်းစားမိမှသာပဲကျွန်တော်ထင်တယ်လှုပ်ဆောင်တဲ့လူတော့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုစီသူရဲ့သဘောထားကိုခင်ဗျကျွန်တော်တို့ဒီတစ်စုံလုံးပြောင်းနိုင်မှုဆိုလို့ရှိရင်ဘလို့အပိုင်းနဲ့ဘလို့ပုံကိုယ်ကြီးပြောင်းမှုဟိုဘလို့ခြေနှမျိုးတွေလိုအပ်မလဲ
ဟိုပထမဆုံးကယောဂရှာမှာပေါ့ဗျာဟိုဒီ NLD ထားခဲ့တဲ့ဒီ demand ချက်တွေ နောက်ပြီးတဲ့အခါကျတော့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့ပေါ့နော်စီးပွားရေးနိုင်ငံရေးငြိမ်းချမ်းရေးပေါ့အဲ့လိုမျိုးတွေတက်ဖို့အတွက်ဒီမန်းချက်တွေကိုဒီအစိုးရရန်တရားပေါ့နော်ထိပ်ပိုင်းကဆွမ်းဆောင်နိုင်လားပေါ့ဒီအစိုးရအဖွဲ့ကအဲ့ဒါတော့ဒီချာတော့အသေးဖြတ်ဖို့လိုတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးကဲမဖြတ်နိုင်ဘူးဆိုရင်တော့ဒါကတော့လဲတဲ့နယ်လူတွေကတော့ဖွက်လာလိမ့်မယ်နောက်တစ်ခုကတော့ဘာတော့ကျွန်တော်တို့ဒီချာတော့တွေ့ရလဲဆိုတော့အစိုးရဌာနဤဌာနတွေကပေါင်းလိုက်တာဖြစ်ပေမဲ့တကယ်တမ်းကျတော့သူကနာမည်ပဲပေါင်းသွားတာဖြစ်ပြီးတော့သူကတီးခြားစီဖြစ်နေတာတွေလည်းတွေ့ရတယ်ပေါ့နော်အဲ့ဒါကြတော့တကယ်တော့မလဲနိုင်ဘူးပေါ့နော်နောက်တစ်ခုကကျတော့လေဝန်ကြီးတွေကတချို့သူတန်ရာဌာနကိုပဲအုပ်ဆောင်နေတယ်လို့ဖြစ်နေတယ်ပေါ့နော်တချို့ဝန်ကြီးဌာနသုံးခုလောက်ပေါင်းလိုက်တယ်ဝန်ကြီးဌာနအကြီးတွေမှာဆိုရင်အဲ့ဒါကျတော့တချို့ဌာနတွေကလွတ်နေတယ်လို့လည်းကြားရတယ်ပေါ့ဆိုတော့ဟိုအဲ့ဒီနှစ်ချက်ကတော့ပြေချာလေးကျင်တဲ့နှစ်ချက်ပါတယ်နံပါတ်၁ချက်ကရောကြာဖို့လိုတယ်ကိုယ်ညီမချက်တွေကျင့်ကြောက်မဲ့အစိုးရအဖွဲ့တွေဘာတွေလိုအပ်လဲပေါ့နော်နောက်တစ်ခုကတော့ဒီဝန်ကြီးဌာနတွေပေါင်းလိုက်တဲ့ဟာကတကယ်ရောပေါင်းသွားပြီလားပေါင်းအောင်ဘယ်လိုလုပ်မလဲပေါ့နော်အဲ့ဒီချက်တော့အဓိကထားပြီးတော့ကျင့်တဲ့နဲ့ချက်မှားတယ်ဆိုတော့ဟုတ
်โอเคကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုင်းပေါ်မှာရောက်နေပါတယ်ခင်ဗျာဆိုတော့အရင်ဆုံးတော့ကျွန်တော်တို့ဒီ ARV တိုင်းပဲဒီအပြောင်းလဲဖြစ်သွားတဲ့ ARV တိုင်းဇလုံမျိုးပါပဲကိုတန်းမိုးဖြစ်ပါတယ်ကိုတန်းမိုးရဲ့သဘောထားလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာရှေ့အပြင်အချင်းတွေပြောသွားတာလည်းတော်ပြည့်စုံပါတယ်ကျွန်တော်ပေါ်ညာလေးတော်လေးတောင်းတရရင်တော့ဗျာကျွန်တော်တို့အရာဝီတိုင်းဝင်ကြီးတုပ်တွေကြောင်းသွားတယ်ကြောင်းသွားပြီမယ်လေကြောင်းရတဲ့ဟိုအကြောင်းရင်းကိုတောင်းတလိုက်လို့ချင်းကျွန်တော်တို့ကြောင်းသွားတဲ့ဝင်ကြီးတုပ်တွေကတိတ်ခါချင်းချင်းနဲ့ကြောင်းသွားတဲ့ဝင်ကြီးတုပ်တွေပါဘယ်သူပြောလဲလုံးဝမကြည့်ပဲနဲ့အလုံးညူကျေသူလူတွေရဲ့အကျိုးနဲ့သူတို့ကတိတ်ခါရှိစွာနဲ့ဝင်ကြီးတုပ်တွေကအကြောင်းလဲလောက်တာအတွက်အရာကိုကျွန်တော်တို့ဘယ်လိုကောင်းမလဲအရာကိုကျွန်တော်တို့ဝင်တာပြီးတော့လေးလာတဲ့ပုံပုံကြီးတွေပါခဏအဲ့တော့ဗာပဲကြီးကြီးကျွန်တော်အတောင်းလေးတွေနဲ့ပတ်သက်လို့ကတော့ခိုက်ခါဟုတ်လားချက်ပြေအားလုံးလေးစားပြီးသားပါခင
်ဗျဟုတ်ကဲ့ကိုတန်းမိုးကြီးကျေးဇူးပါကျွန်တော်နောက်တူကိုလည်းလှည့်ပေးခြင်းပ
ါ
သူကတော့ထိုင်းနိုင်ငံကကိုတီးလည်မှုပါကိုတီးလည်မှုရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျဒီအတောင်းလေးကတော့တော့နှစ်ပေါင်းများစွာတွေလောက်ခဲ့တဲ့ပြည်စင်ကိုကျွန်တော်ကြည့်ရမယ်ဆိုရင်တော့ဒီအစိုးရအဖွဲ့အစည်းအားတို့ဘယ်တော့ပဲပြောင်းပြောင်းတော့ဒီမှုကမပြောင်းစုံတော့သူတို့လှုပ်ဆောင်ကြရတော့ဘယ်သူမှကောင်းလာမယ်လို့ကျွန်တော်မမြင်ဘူးဗျ။ဘာဖြစ်လဲဆိုရင်တော့ဘုချုပ်မူကြီးမြောက်လိုက်ပြောခဲ့တာနော်တိုင်းသားပြည်သူတွေကိုနော်ကျွန်တော်တို့ကောင်းအောင်လုပ်စီခြင်းနဲ့ကောင်းအောင်ပြုစီခြင်းနဲ့နော်တိုင်းသားပြည်သူကပါမှကျွန်တော်ဒီမှာစီရကောင်းမယ်လို့ပြောတယ်။ဒါပေမဲ့သူလှုပ်နေတာကတော့နော်ကျွန်တော်တိုင်းသားပြည်သူကစိုက်ပြီးတော့တိုက်ခိုက်နေတာအဲ့ဒါတွေကိုသူတို့လောက်ဆောင်တာပဲကျွန်တော်သိမြင်ရပါတယ်။ဒါကြောင့်မို့မြန်မာပြည်ကောင်းလာမယ်ဆိုရင်ကျွန်တော်တိုင်းသားတွေသာမှစစ်တပ်အစိုးရစစ်တပ်တွေရောက်သိမ်းဖို့လိုတယ်ဗျ
။ Okay ကိုတီးလက်မှုဆိုလို့ရင်တော့ဟိုလူတွေပြောင်းဝင်မယ်လဲမူနဲ့စနစ်မပြောင်းရင်တိုက်ပြီးမထူးဆိုတဲ့သဘောမျိုးပြောသွားတယ်လို့ကျွန်တော်နားလဲပါတယ်။ဆိုတော့ကျွန်တော်နောက်တူကိုလည်းလှည့်ပေးချင်ပါတယ်။ကျွန်တော်တို့ကိုစလိုက်ပွိုင်ကုန်းဖြစ်ပါတယ်။ကိုစလိုက်ပွိုင်ကုန်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ။
Okay အခုပြောင်းလဲတဲ့ဆိုပြောင်းလဲတဲ့ဥစ္စာအနည်းအချင်းလောက်ပါကျွန်တော်အားမရသေးဘူးဘာလို့လဲဆိုတော့ဒီထစ်ပူတော့ပြောင်းလဲဖို့လိုတယ်မင်းညာမှာဘဒူရီကိုလဲရမလဲဆိုရင်တော့ပထမဦးဆုံးပြီးထောင်စုဆိုးရမှာရောပြည်နယ်ဆိုးရမှာရောဝန်ကြီးတွေပေါ့အချင်းပြတ်ဆက်ဆက်မှုနဲ့နာမည်ထွက်နေတဲ့သူတွေကိုမမျိုးဆံမလို့အကုန်လုံးနားခိုင်းပြီးတော့သူတို့မလုတ်ရေးမကန်ရေးတဲ့သူတွေကိုလည်းနားခိုင်းရအခုပြဿနာကမကျွမ်းကျင်လို့လည်းမဟုတ်ဘူးကျွမ်းကျင်လို့လည်းမဟုတ်ဘူးသူတို့အစည်းရတဲ့နဲ့မလို့ရမကန်ရတဲ့ဝန်ကြီးတွေတယ်လီဖုန်းကြီးဖြစ်တယ်အဲတော့ဝန်ကြီးဆိုတာဝန်ထမ်းမဟုတ်ဘူးနိုင်ငံကြီးပို့ချတဲ့တွေနိုင်ငံကြီးတမားတွေကိုပို့ပြီးတော့တုံးပါအဲတော့ဝန်ကြီးတယောက်ကဟိုနေပြည်တော်ကျွမ်းကျင်ဆက်တော့မလို့ပါဦးတကယ်တမ်းကျတော့ကောင်းဆောင်မှုရှိချင်းရှိဖို့ပဲလိုတယ်အဲတော့သူပညာရှင်တွေကသူခေါ်လို့ရတယ်လုံငန်းကျွမ်းကျင်မှုကခဏလေးနေရမှာပါဆိုတော့အဓိကကျတော့လုံငန်းကျွမ်းကျင်မှုအဓိကမဟုတ်ဘူးသူကမလုံရမကန်ရတာအဲ့တော့ကောင်းဆောင်မကြီးချင်းမရှိတဲ့သူတွေရောခန့်နေတဲ့ခါကျတော့ဘယ်ဟိုနိုင်ငံကြီးရမရရှိရတဲ့ဘယ်လေပတ်လို့ရမှာလဲဆိုတော့နောက်တစ်ခုပြောချင်တဲ့ဥစ္စာကတော့ပြည်ထောင်စုအစိုးရမှာလူဝင်ကြီးအများကြီးခန့်ဖို့လိုတယ်ဥပမာလေဆေးဝင်ကြီးဆိုတော့သူဟိုဌာန၃ခုပေါင်းတဲ့ဥစ္စာကဝင်ကြီးတယောက်ရဲ့ထောင်ဒီဝင်ကြီးညောက်ထားပေးရမယ်အဲ့ဒါမှဝင်ကြီးကြီးရှိမှဝန်ထမ်းတွေကတောက်ရမှာပေါ့ဒီတိုင်းဆိုရင်တော့ဒုံကြီးရဒုံကြီးပဲဖြစ်နေမယ်ဆိုတော့ဘာအတွေ့အကြုံဆိုတော့ဝန်ထမ်းကနေလာတဲ့အကြီးကြီးတွေကိုတော့ကျွန်တော်မယုံတော့ဘူးဘာလို့လဲဆိုတော့သူတို့အတွေ့အကြုံတွေကလိန်ရတဲ့အတွေ့အကြုံတွေပဲများတယ်ဆရာ
ဟုတ်ကဲ့ကိုဟို slide ပွေကုန်ကျေးဇူးပါဆိုတော့ဒီကို slide ပွေကုန်ပြောတဲ့အထက်မှာလည်းဒီလိုဝင်းကြီးဌာနတိုးချဲ့တာပြင်ဆင်တာစသဖြင့်ဒီလိုပြုရင်ပိုင်းဆိုတော့ဟိုဆိုလိုတာတော့ဒီဖွဲ့စည်းပုံနဲ့ဒီစနစ်ပိုင်းတွေကိုနည်းနည်းထောက်ပြရရှိဆက်စော့ကိုသီးလည်မှုကလည်းဒီကိစ္စကိုထောက်ပြသွားတယ်ဆိုတော့ကျွန်တော်ကိုအောင်သူငယ်ကိုပြန်မေးချင်ပါတယ်ဆိုတော့ပြုရင်ပြောင်းလဲလုပ်တဲ့နေရာမှာလည်းတော့လိုအပ်ချက်တွေကပြောမယ်ဆိုလို့ရှိရင်ဒီလူပိုင်းပြောင်းလဲတာနဲ့ဒီမူးနဲ့စနစ်နဲ့ပြောင်းလဲရင်မှာဘယ်ပိုင်းကလက်တော်အခြေအနေမှာပို့ပြီးအခရာကျမယ်လို့ယူဆတယ်
ဟုတ်ကဲ့ဟို NLD အနေနဲ့တော့ပေါ့နော်သူတို့တက်လာတဲ့အခါကြစ်လစ်ပြီးတော့ကျွန်တော်တို့ထိရောက်တဲ့အစိုးရဖြစ်အောင်လုပ်မယ်လို့လည်းပြောပါတယ်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ဒီအစိုးရဝန်ကြီးတွေကိုလျှော့ချမယ်ဝန်ကြီးဌာနတွေပေါင်းမယ်ချွေးကြမယ်ဆိုတဲ့အမြင်မျိုးပြောတယ်ပေါ့နော်ဆိုတော့အဲ့တော့ဒီလိုအခုနှစ်နှစ်လောက်ရှိလာတဲ့အချိန်တွေမှာကျွန်တော်ထင်တယ်ဟိုဒီလိုစဉ်းစားခဲ့တဲ့ view ဟာကိုပြန်သုံးသပ်သင့်ပြီလို့ကျွန်တော်ထင်ပါတယ်ဆိုတော့အထူးသဖြင့်တော့ဟိုပတ်စံချွေးကြဖို့ကအဓိကကြသလားရက်လက်ပေါ်ဘူးကအဓိကကြသလားပေါ့နော်ဆိုတော့အဲ့တော့ကျွန်တော်မြင်တာကရက်လက်ကအရေးကြီးပါတယ်ဒီရက်လက်ပေါ်အောင်ဘယ်လိုလုပ်မလဲဆိုတော့စဉ်းစားချက်နဲ့အတူဟိုလုပ်တင်တယ်လို့ထင်ပါတယ်ဆိုတော့ရက်လက်မထွက်ဘူးဆိုရင်နောက်လာမယ့်ရွေးကောက်ပွဲမှာအထက်တွေ့ဖို့ရှိတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
โอเคကိုစီသူရဲ့သဘောထားရောခင်ဗျာဘယ်လိုယူဆလဲကျွန်တော်တို့ဒီလူနဲ့မူစနစ်ဘယ်ဟာကိုဦးစားပေးပြောင်းတင်တယ်လို့ယူဆလဲ
ကောမူကတော့သူ့အနေနဲ့သွားနေတာပေါ့နော်အဲ့တော့ကျွန်တော်တို့မြန်မြန်လုပ်နိုင်နေဆိုရင်တော့အခုအစိုးရဖွဲ့ထဲမှာလည်းတချို့ဝန်ကြီးတွေကတော့ဘာပြောပြောလုပ်နိုင်ကြနိုင်နေတာဒီနေ့တိုင်းမှာဆိုလည်းချို့ဝင်းချုပ်တွေဆိုရင်လုပ်နိုင်ကြနိုင်တော့ရွေ့တာတွေ့ရတယ်အဲ့တော့ဒီစနစ်ဒီအစိုးရအောက်မှာပဲတူတူဘာလို့တချို့ကရွေ့နေလဲပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့လူသွားမြင်တယ်အဲ့တော့ဂျီတို့မှာတော့မြန်မြန်ရလက်ပေါ်ကျင်တော့လူကောင်းကောင်းနဲ့ဒါလုပ်နိုင်ကြနိုင်တဲ့လူပေါ့နော်ပြောကြည့်ပဲမဟုတ်ဘူးချမယ်ပြီးရင်ဒါစွန့်စားရရတယ်ပေါ့နော်ဟိုမအောင်မြင်လဲငါထွက်မယ်အောင်မြင်တော့သူနာမည်တက်မယ်ပေါ့အဲ့ဒါပြောကြည့်ပြီးအများလူရဲ့ဗျဒါသူတို့ဟိုပညာရှင်အနေနဲ့ဝိုင်းရံလိုက်တယ်ဆိုရင်ဘာပြောဒီလုံနိုင်တိုင်းနိုင်တဲ့လူကဒီသူ့ပြည်နယ်နဲ့တိုင်းပဲဖြစ်ဖြစ်ပေါ့နော်သက်ဆိုင်ဝန်ကြီးဌာနပဲဖြစ်ဖြစ်ဒါကတော့သွန်းနိုင်ပါဘူးအဲ့တော့ကျွန်တော်မြင်ရတော့ရေရှည်ကတော့ဒါသွားရမှာပဲဒါမူလေးကြောင်းရမယ်သွားရမယ်ဒါပေမဲ့ရေရှည်ဒီတစ်နှစ်နှစ်နဲ့အတွင်းမှာရလတ်ပေါ်ရှင်သူတင်တော့2018အတွင်းမှာရလတ်ပေါ်ရှင်ရင်တော့ဒါသူကတော့ဒါအဓိကထားပြီးတော့ဒါလုံရဲကန်ရဲတဲ့လူလုံနိုင်ကြတဲ့လူတွေဒါသေချာမကြောက်မရွံ့မယ်နဲ့ကျွေးလိုက်ဖို့လိုရဲပေါ့နော်ဒါစွန့်တာတချို့ကျွန်တော်တို့ကတော့ဒါလောင်းရတာပဲတချို့ကိစ္စတွေကတော့ဒီတွက်ချက်ပြီးတော့
စိုးရကိုစီရသူ
လောင်းတယ်လောင်းရတာပဲ
စိုးရဒီစိုးရဒီရန်နေရာအပိုင်းမှာရောဒီစစောကဒီမှာထောက်ပြကြသလိုပေါ့လေဒီဝင်းကြီးဌာနတွေပြင်သင့်တာပြင်တိုးချက်သင့်တာတိုးချက်စသဖြင့်ပေါ့လေဟိုဘိုးစိုးရမှာပဲဖြစ်ဖြစ်ဟိုဟိုတိုင်းနယ်ပြည်နယ်တွေမှာဖြစ်ဖြစ်လုံးတင်နေဆိုတဲ့အမြင်တွေအပေါ်မှာရောဘယ်လိုယူဆလဲ
လေလုံးကြီးကတော့ဒီခုနကပြောရည်ဒီကျွန်တော်တို့ပေါင်းထားတဲ့ဝန်ကြီးဌာနတွေတချို့ဟာတွေကတော့ဒါပြန်ခွဲရင်လည်းခွဲပေါ့ဗျာအဲ့ဒါတစ်ချက်ရှိပါတယ်နောက်တစ်ချက်ကတော့ခွဲနိုင်မှုဆိုလဲဒုဝန်ကြီးများများခန့်ပေါ့ဒုဝန်ကြီးခန့်မှုဆိုတာကျွန်တော်ကဒီဟိုအပြင်ကနေပြီးတော့မှဒီပညာရှင်တို့ဒီကြွန့်ကျင်တဲ့လူတို့ဓာရီကိုရည်ချင်းပြည့်တဲ့လူတွေဆိုတများခေါ်သွင်းလို့ရဖို့ကျွန်တော်အနေနဲ့ပြောတာပါနောက်ပြီးတဲ့ခါကျတော့ဟိုအများကြီးလည်းလုံးစရာမလို့တချို့နေရာတွေမှာဆိုကီးမင်းနဲ့ဆွေ၃-၄ခုလောက်ရှိတယ်ပေါ့နော်ဒါနာမည်တော့မပြောချင်ပါဘူးအဲ့ဒီ3-4ခုလောက်ကိုကောက်လဲလိုက်တယ်ဒါကတွက်သွားနိုင်တဲ့နေသားလည်းရှိတယ်ဗျပြီးတော့ဟိုအသက်အနေသားပေါ့နော်ဆိုတော့ဟိုဝန်ကြီးလိုဟာမျိုးကျွန်တော်တို့က90ကျော်ခန့်မယ်ဆိုရင်ဒါဒီဝန်ကြီးလိုဟာမျိုးဆိုရင်90လောက်ခန့်လိုက်ရပါဘာပြောပြောတယောက်နဲ့တယောက်ကစက်ကြီးတဲ့လူကြတော့လဲသူ့တွေ့ကြုံနဲ့ထိမ့်သွားမယ်ပြီးတဲ့ခါကျ90လောက်ကျတော့လဲအားကောင်းတာပေါ့ဗျာဆိုတော့အဲ့အမျိုးဒီသူရွေးဖို့တော့လိုတယ်ဗျအခုကတော့ဟိုဆွေးရောက်ဖို့ကြီးလာတယ်ကျွန်တော်လူကြီးပိုင်းများတော့လေဟိုခေတ်21ရာစုအပြောင်းလဲများတဲ့အချိန်နဲ့ဟုတ်လိုက်တယ်ပေါ့လေခက်တဲ့သဘောတော့တွေ့နေရတ
ာ။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူလည်းအလှည့်ပေးချင်ပါတယ်။ကိုတင်ထေးဝင်းဖြစ်ပါတယ်ပြည်မျိုးပါပါ။ကိုတင်ထေးဝင်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ကျွန်တော်ဒီဆိုးအစတဲ့တည်းကကျွန်တော်ပြောပြီးသားကဝင်းကြီးတွေဘယ်လိုရှိလဲဆိုတော့ဝင်းကြီးတွေကအဲ့ဒီစတဲ့ခါကမှအစမ်းခံကာလလို့ကျွန်တော်ပြောရလေ။ဒါကနောက်ဝင်းကြီးချုပ်တွေကိုမေးတဲ့အခါကျတော့လေတခါမေးတော့လည်းဝေးဝေးကိုကျွန်တော်တခါပြောခဲ့ဘူးလေ။ဝင်းကြီးချုပ်တွေကကြောက်နေတယ်။ဘာပဲဖြစ်ဖြစ်အရင်ဆိုအစစ်တောင်းလာလို့ပဲညာအောက်ခြေမှာရှိနေတဲ့ညွန်မှုညွန်ကျော်အစရှိနေရာဖြစ်ပေါ့သူတို့ရဲ့အလိန်ခံနေရတဲ့ဝင်ကြီးတွေကတော်တော်များများတွေ့နေရတယ်ကျွန်တော်တွေ့ရတာလေအဲဒါဘာပဲဖြစ်ဖြစ်ကျွန်တော်တို့ကဝင်ကြီးတွေအပြောင်းလဲလုပ်အောင်ပါပဲလုံးမပဲဖြစ်မှာမလုပ်လို့လည်းမရဘူးအဲလိန်မှာကိုလိန်မှာတိတိကြီးနဲ့အလိန်ခံနေရတယ်တော့အစိုးရကတိတိကျကျနဲ့ကျွန်တော်ဂဂနနာနဲ့အစ္ဆာကံအဖွဲတစ်ဖွဲအနေနဲ့လိုက်ပြီးတော့မှတိတိရောအရေးယူမှာဝင်ကြီးဖြစ်ဖြစ်ဝင်လေးဖြစ်ဖြစ်သူ့ဝင်ကြီးဖြစ်ဖြစ်ညွန်မှုညွန်ကျော်ဖြစ်ဖြစ်ဘယ်သူမျက်နှာမှမကြည့်ပဲနဲ့ကျွန်တော်တို့တကယ်တိတိရအရင်ယူပြီးတော့မှအပြောင်းလဲလုပ်ရင်တော့တိကျတင်ရှားတဲ့အပြောင်းလဲမှုဖြစ်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်တယ်လေ
ဟုတ်ကဲ့ကိုတင်ထင်းဝင်းကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်တို့ဒီ Facebook ပေါ်ကနေပြီးတော့ဟိုမက်ဆေ့ချ်တွေမှတ်ချက်တွေပြဖို့ထားတချို့လည်းရှိပါတယ်ရှားပေါင်ကြီးဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါကိုကိုဆိုသူရေးထားတာကတော့ဌာနဆိုင်ရာတွေကိုချက်ချက်မမမကန်ရင်တော့ဝန်ကြီးချုပ်တွေဟာအလကားပါပဲပေးကင်းရတာတောင်းတာအခုလည်းရှိနေတာပါပဲပို့ဆိုးတဲ့တောင်ပြောရမယ်ဌာနဆိုင်ရာတာဝန်ရှိသူတွေကိုစောင့်ကြည့်အရေးယူသင့်တယ်တိုင်မဆိုတာထက်စုံစမ်းထောက်လန်းရမှာဝန်ကြီးဝန်ကြီးချုပ်ခီးစဉ်မှာလိုက်ပါကုန်ကြစိတ်ရှင်းပေးနေတဲ့ဌာနတွေကိုသူတို့အရေးယူရမှာအားနာနေကြတယ်ဆိုပြီးရေးထားပါတယ်။နောက်တော့ရှင်ထွထွန်းဆိုသူကအယက်သားအစိုးရသာဆိုတယ်ငွေပေးမှရတယ်ဘယ်တော့သွားပေးနေရတယ်တရားဥပဒေဘက်မှလည်းပြည်သူကိုမျက်နှာကြည့်ကြပါအောင်ဒီမိုကရေစီဘက်မှလည်းဆိုပြီးရေးပါတယ်။နောက်တော့ရှင်လဲအောင်လင်းဆိုသူက NLD ကအုပ်ချုပ်နေတယ်လို့ပြောနေကြတာအမှန်ဆိုစစ်ဆိုရအလက်ထက်နဲ့အတူတူပါပဲလက်အောက်တွေမှာလပ်ပေးတာတွေလည်းရှိနေသေးပါအလုပ်တစ်ခုခုရှောက်ချင်ရင်လည်းအရေးအချင်းကိုမကြည့်ပဲငွေကိုသာကြည့်နေကြတော့မှာပဲဒါတွေဘာလို့ဖြစ်နေကြတာတော့သိပြရစေဆိုပြီးရေးသားထားပါတယ်ရှင
်ဟုတ်ကဲ့ဒီ Facebook ကစာရေးထဲမှာသူကြည့်မယ်ဆိုရင်တော့ဒီနေလူလူဝရင်ဆိုင်နေရတဲ့အချင်းပြည့်ချက်ဆမှုပြဿနာလိုမျိုးဒီအစိုးရရန်တရားရဲ့အားနည်းချက်တွေကိုရင်ဖွင့်ထားတာတွေ့ရပါတယ်ဆိုတော့သူတို့စိတ်ထဲမှာဒီအစိုးရပြောင်းနေတာဆိုရယ်ဘာမှမထူးဘူးလို့ခံစားနေရပုံရပါတယ်ဟိုဆိုလိုတာတော့အခုဒီအစိုးရပိုင်းမှာအုတ်ချမှုပိုင်းမှာအပြောင်းလဲလောက်တာတွေမကဘဲနဲ့ NLD အစိုးရတက်လာရတဲ့ဒီမိနစ်လောက်အတွင်းမှာသူတို့အနေနဲ့ဒီဘာမှတိတ်မထူးဘူးဆိုတဲ့ခန်းစားချက်မျိုးတွေကိုဟိုပြောနေတယ်လို့ယူဆပါတယ်ဆိုတော့ဒီလိုအခြေအနေတွေကိုပြောင်းလဲဖို့ဒီအစိုးရရန်နေရအားကောင်းဖို့ဟိုဝန်ထမ်းရန်နေရမှာဒီစွမ်းရည်မြင့်လာဖို့ဆိုရင်ရောအုတ်ချမှုပိုင်းကနေဘာတွေပြုရင်ပြောင်းလဲဖို့လိုမလဲကိုအောင်သူငယ်။
Yeah. ဟိုဒီနားအပိုင်းဆိုတာကကျွန်တော်တို့ဘယူရိုကရေစီလို့ခေါ်တာပေါ့နော်။ကျတော့အဲ့ဒီဘယူရိုကရေစီအပိုင်းကိုပြုရင်ကြောင်းလဲဖို့ဆိုလို့ရှိရင်ဒါဟိုကျွန်တော်တို့ဟိုပြီးသားလုံနိုင်တဲ့တခြားဘေးပြူခါတွေလိုပါတယ်ဝန်ထမ်းတွေအတွက်မျက်လုံးလိုပဲတစ်ဖက်မှာလည်းစုပြည်တံဘေးစနစ်တွေလိုပါတယ်ဆိုတော့တစ်ခါကျတော့ခုနကျွန်တော်တို့ဒီဝန်ကြီးအပိုင်းဒုဝန်ကြီးအပိုင်းကျတော့ကျွန်တော်တို့ဟိုနိုင်ငံရေးပိုစီရှင်ပေါ့နော်နိုင်ငံရေးရတာဝန်ပေးတဲ့ဟာကျတော့သူတို့ကကျတော့ကျွန်တော်တို့ရဲ့မူဝါဒစိစတွေမဟာဗျူဟာတွေကျွန်တော်တို့ဦးစားပေးလုပ်ငန်းရွေးချယ်တာတွေကျော်အဲ့အမျိုးနဲ့ပူဆိုင်ပါလေသူတို့ကအောက်ခြေကခုနဝန်ထမ်းတွေကိုသွားပြီးတော့ဟိုဖြုတ်တာတို့လောက်တာတို့ဒီလိုဟာမျိုးလုံးလို့တော့မရပါဘူးဆိုတော့အဲ့နှစ်ခုလုံးအတွက်ကတော့ကျွန်တော်မြင်တာတီးခြားဒီဟာတွေလိုတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကိုယ်စီသူရဲ့သဘောထားခင်ဗျကျွန်တော်ဒီအစိုးရရဲ့ရန်နေရာဆက်သွက်လက်လက်ဖြစ်ဖို့ဒီဟိုလူတွေအနေနဲ့ဒီအစိုးရရဲ့ပြောင်းသွားရဲ့ဆိုရင်တကယ်ပြောင်းသွားပါလားဆိုတာကိုသူတို့ဟိုလက်တွေ့ကြကြဟိုသိနိုင်ခံစားနိုင်မယ့်အခြေအနေမျိုးဖြစ်ဖို့ဆိုရင်ဘယ်လိုပြောင်းလဲလို့မလဲ
အဲဒီကြတော့ဟိုတေချာဟိုခုနပြောလို့ပေါ့နော်ယောဂါရှာမှာပေါ့အဲ့တော့ကျွန်တော်တို့ကဒီပါတီရလဲခုကသိုးရဘက်မှာလွှမ်းမိုးတဲ့အနေအထားတွေရှိနေတော့ပါတီအနေနဲ့ဒါလိလဆန်းစစ်ချက်တစ်ခုထုတ်ပြီးတဲ့အခါကျတော့အစိုးရအနေနဲ့သူ့ဟာသူပြီးတဲ့ဆန်းစစ်ချက်တစ်ခုထုတ်ပြီးတဲ့အခါကျရင်အဲ့နှစ်ခုတိုက်ဆိုင်ကျွန်တော်တို့စစ်ဆေးကြည့်ပေါ့နော်ဒါကတော့ဟိုလက်တွေ့ဖြစ်နေတဲ့အခြေအနေရပြောတာပါအဲ့လိုမျိုးမညာတန်းစစ်ဆေးကြည့်ရအောင်ကျွန်တော်တို့ဘယ်နေရာမှာအားနည်းနေလဲဘယ်နေရာမှာလွတ်နေလဲပေါ့နော်အဲ့ဒါတွေကျွန်တော်တို့ပေါ်လာလိမ့်မယ်ဗျတကယ်တမ်းတော့အများကြီးမခက်ဘူးနိုင်ငံတကာမှာလည်းအဲ့လိုမျိုးလေးလာဆန်းစစ်တဲ့ဒါ performance audit တွေကျွန်တော်တို့ရှိတယ်ပေါ့နော် system တွေရှိတဲ့အခါကျတော့အဲ့လိုမျိုးနဲ့စစ်လိုက်ရင်တော့ဒါထွက်လာမှာပဲထွက်လာရင်တော့ဖိတ်တိုင်းပဲလိုက်ပေါ့ဗျာဒါမှမဟုတ်ဘယ်နဲ့မဟာဗျူဟာမှားနေလားပေါ့မဟာဗျူဟာမှားနေရင်တော့မဟာဗျူဟာပြန်ပြင်ပေါ့ကျွန်တော်စိတ်ထင်တော့ဒီဟိုပါဒီအဓိကလူပါပဲအဲလူတွေလဲတဲ့လောက်၃လောက်လောက်လဲရင်ကိုဒါအများကြီးကြောင်းတော့ဟုတ်ကျွန်တော်အဲ့ဒါတော့ယုံကြည်ပါတယ်ဟုတ
် Okay ကျေးဇူးပါကျွန်တော်တို့ဒီစင်းနူးပွဲအတွက်ကိုဆက်သွက်ထားတဲ့နောက်တစ်ပုဂ္ဂိုလ်တူလည်းရှိနေပါတယ်ပခုတ်ကူမျိုးကကိုခမောင်လင်ဖြစ်ပါတယ်ကိုခမောင်လင်ရဲ့သဘောထားလည်းစင်းနေလို့ရပါတယ်ခင်ဗျာ
ကိုအပြောင်းရတော့တိုင်းပြည်တွေအားရရကြီးပြီးအောင်ပုဂ္ဂိုလ်တိုက်ဆိုင်ရေးအချုပ်ကြီးတရားတော်ကြလို့ပါတီရပြားကြီးလို့သိသက်တာအချုပ်ခံရလို့လည်းရှိပါရဲ
့ဟုတ်ကဲ
့ကျောက်ကတော့ဒီမှာဒီတိုင်းတွေသိသက်တာကြပြီးသိကြီးတို့သိကြီးမကနဲ့လို့သိသက်တာကြပြီးဒီပါတီရဲ့နေရာလူဝဲများပါဝါပြန်ဝဲများရေးဒီကနေ့ရှိပါရဲ့ဒီလိုကြီးအတော့နဲ့ရှိလို့ဆိုရင်တော့ဟောဒီအစိုးရနဲ့ဒီလေအစိုးရနဲ့ဒီအောင်ပြုအစိုးရတို့ဒီတင်တဲ့ဆိုလူလူပေါင်းများနေဒီအင်အားကိုအစားဆုံးမှာဒီလူလူဆန္ဒနဲ့အညီတိုင်းပြည်ရဲ့အစိုးရနဲ့စားလို့ရမှာဖြစ်ပါလားခင်ဗျာ
ဟုတ်ကဲ့ကိုကမောင်လွင်ကျေးဇူးကျေးဇူးပါခင်ဗျာဆွေးနွေးတာဆိုတော့ကျွန်တော်တို့ဒီ email တွေ facebook တွေနေပို့ထားတဲ့စာတွေလည်းရှိနေပါသေးရဲ့ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီ facebook ပေါ်မှာမှတ်ချက်တချို့နဲ့ရှားပေါင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါဘောခာကြော်ကြီးဆိုတဲ့သူရေးထားတာကတော့ပါတီအစိုးရထဲမှာပုတ်တင်လို့ခေါင်းညိတ်တက်ပြီးလို့တို့အယောင်ပြောင်းတတ်သူတွေမွေလို့အပေါ်ရေခွန်လဲကြီးကန်းလို့ဝိုင်းအာရင်အစာချောင်းနေသူတွေတိုးရေကြုံဝံပလွေတွေနဲ့သာနှစ်ပါးသွားဇက်ဆက်နေရတယ်လို့ဖြစ်နေပါတယ်ဆိုပြီးရေးပါတယ်နောက်တော့ရှင်ကြီးမောင်ဝင်းဆိုသူကတော့ဝန်ကြီးတွေဝန်ကြီးချုပ်တွေပြောင်းယုံတဲ့ဒီမိုကရေစီအပြောင်းအလဲမဖြစ်နိုင်ပါ2008ဖွဲ့စည်းပုံပြောင်းမှသာဖြစ်ပါမည်မိရထားကိုနောက်ဆက်တွဲတွေ
ဘလောက်ကောင်းကောင်းစက်ကောင်းနဲ့တူတဲ့ဖွဲ့စည်းပုံကောင်းမှာပါယခုကအစိုးရနဲ့ရအုပ်ချုပ်နေတယ်လို့ဖြစ်နေပါတယ်ဆိုပြီးရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်တူကတော့ကျွန်တော်ဒီအမေရိကန်ပြည်အစိုးရမောင်တက်တနရဲ့ပေးစာပါမဆုံမဖတ်ပြပေးပါခင်ဗျာ
ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အဓိကတောင်းအားကတော့ပြည်သူတွေပါပဲပြည်သူတွေဖြစ်စေခြင်းတဲ့ပုံစံမျိုးဖြစ်လာအောင်မစွန့်ဆောင်နိုင်တဲ့အစိုးရအဖွဲ့ဝင်တွေပြည်နယ်နဲ့တိုင်းတာဝန်ရှိတဲ့သူတွေကိုအပြောင်းလဲလုပ်တာဟာအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုကိုဖော်ပြရာရောက်တယ်လို့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ကောင်းတဲ့လက္ခဏာတစ်ရပ်လို့ပဲယူဆမိပါတယ်ဒီလိုပြုပြင်ရေးမျိုးတွေကိုဒီမိုကရေစီနိုင်ငံတိုင်းလုပ်လေရှိကြတဲ့အတွက်ပြည်သူတယောက်အနေနဲ့ကြိုဆိုမိပါတယ်ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်တရားဥပဒေစိုးမိုးရေးဟာပြည်မကြောရိုးမှန်နိုင်ဖြစ်တဲ့အတွက်တရားဥပဒေစိုးမိုးရေးကိုနိုင်နိုင်နင်းနင်းမကင်တွယ်နိုင်တဲ့ပြည်ထရေးဝန်ကြီးနေရာအပြောင်းလဲလုပ်ဖို့လည်းအလွန်အရေးကြီးတယ်လို့ယူဆမိပါတယ်။အကြောင်းကတော့နောက်ကျောင်းပြန်လှည့်လူသူတွေအင်းနဲ့အားနဲ့ပါဝင်ပတ်သက်နေတဲ့ဘယ်အမှုကိုမှဖော်ထုတ်ဖန်ဆီးနိုင်ခြင်းမရှိတဲ့အပြင်လူစုလူဝေးတွေကိုဖြိုခွင်းတဲ့ပုံစံတွေဟာလည်းနောက်ကျောင်းပြန်လှည့်ဖို့စနစ်တကျလုပ်နေတယ်လို့ဖြစ်နေပါတယ်။အထင်ရှားဆုံးကတော့ NND ဥပဒေအကြံပေးပညာရှင်ဦးကိုနီကိုလှုပ်ကြံတက်ဖြတ်မှုနဲ့လက်ရှိရခိုင်ပြည်နယ်ကချင်ပြည်နယ်ကပြည်ပခါတွေပါပဲ။ကာကြုတ်လက်အောက်ထဲမှာရှိနေတဲ့ပြည်ရေးရေးကိုအစိုးရလက်အောက်ရောက်ဖို့အစိုးရနဲ့ကာကြုတ်ဆင်ဆက်မပြတ်ဆွေးနွေးအဖြေရှာသင့်တယ်လို့ယူဆမိပါတယ်။ဒါအပြင်လူတစုတစ်ဖွဲ့ရဲ့အသက်အိုးရေးစီးစိမ်ဘဝလုံခြုံမှုနဲ့အခွင့်အာဏာတွေကိုရာသပ်ပံကာကွယ်ပေးထားတဲ့2008အခြေခံဥပဒေကိုမဖြစ်မနေပြင်ဆင်ဖို့လည်းလိုအပ်ပါတယ်။ဒါအပြင်ပြည်သူတွေကရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူအစိုးရကပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆွမ်းပေးဖို့တစ်ဖက်သက်ကန့်သက်ခံထားရတဲ့အမျိုးသားလုံခြုံရေးနဲ့ပြည်သူရေးရာစီမံခန့်ခွဲမှုအခန်းကဏ္ဍကိုလည်းအစိုးရရဲ့စီမံခန့်ခွဲမှုအောက်ရောက်ဖို့တွန်းအားပေးဆောင်ရွက်တင်မှာကြောင်းဆွေးနွေးလိုက်ရပါတယ်
ဟုတ်ကဲ့ဒီမောင်တက်တနရဲ့ပေးစာမှာဒီဆက်စော်ဒီ Facebook ဒီ match မှာဟိုတွေ့ရတော့ဒီစစ်တပ်ရဲ့ဒီလုပ်ပိုင်ခွင့်နဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအဟံထားကြောင့်ပြည်ရင်ပြောင်းလဲရေးမှာစိန်ခေါ်မှုတွေရှိခဲ့တာကိုထောက်ပြထားတွေ့ရပါတယ်။ဒါပေမဲ့ဒီလိုဒီအခြေခံဥပဒေရဲ့ဒီဖွဲ့စည်းပုံရဲ့အကန့်အသတ်တွေရှိတယ်ဆိုတော့မှန်မိမယ်လည်းပဲလက်တလုံးဖွဲ့စည်းပုံကလည်းကျွန်တော်တို့ကမပြေနိုင်နေတဲ့အချိန်မှာပြည်ရင်ပြောင်းလဲရေးအတွက်ကကဲဆော်ဒီထွက်ပေါက်ကမရှိပါဘူးလေလားကိုအောင်သူကြီးတခြားနီးလန်းတွေရောဘာတွေရှိမလဲ။
ဟုတ်ကဲ့ခင်ဗျာဟိုအထူးသဖြင့်တော့ကျွန်တော်တို့ဒီဝန်ကြီးဌာနတွေမှာအခုက performance ပေါ့နော်စွမ်းဆောင်ရည်မပြနိုင်ဘူးဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့တော့မဆိုင်ဘူးလို့ထင်ပါတယ်ဆိုတော့ဒီဝန်ကြီးဌာနတွေကိုကျွန်တော်တို့စွမ်းဆောင်ရည်တက်စီခြင်းလေဆိုရင်တက်အောင်လုပ်နိုင်တဲ့ခုနလူလဲပြစ်တာဖြစ်ဖြစ်သို့မဟုတ်ရင်လည်းတခြားဟိုမဟာဗျူဟာချတာဖြစ်ဖြစ်လုပ်လို့ရှိရင်ကျွန်တော်တို့စွမ်းဆောင်ရည်တက်နိုင်တယ်လို့ထင်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဦးစားပေးကိစ္စတွေသတ်မှတ်ဖို့လိုတယ်နောက်တစ်ခါကျွန်တော်တို့ quick win ဆိုခေါ်တဲ့ဟိုအရင်အမြန်ပေါ့ဗျာလုံလိုက်လို့ရှိရင်ရက်လက်ထွက်နိုင်တဲ့ကိစ္စမျိုးပေါ့နော်ဆိုတော့ဒါတွေရှာဖွေပြီးတော့အကောင့်ထဲပို့ဖို့လိုတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကိုစေစုသဘောခင်ဗျာကျွန်တော်ဒီဖွဲ့စည်းပုံကအကန့်အသတ်တွေကြောင့်ဒီပြုရင်ပြောင်းလဲရေးကိုထင်တယ်လို့မလုံနိုင်ဘူးဆိုတော့အပိုင်းတွေရှိပြီမဲ့လေဒီအုပ်ချုပ်ရေးပိုင်းတွေမှာဟိုကနေပြီးတော့ပြုရင်ပြောင်းလဲရေးကိုလုံနိုင်တဲ့အပိုင်းတွေရောဘာတွေများရှိမလဲ
အဲရှိရတော့အများကြီးပေါ့ကျွန်တော်တို့ဖွဲ့စည်းပုံကတော့အဓိကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်လို့မရအောင်အလုပ်ထားတာတွေပါလေအဲ့ဒါတွေကတော့ခက်တာပေါ့ဗျာအဲ့တော့ဝန်ကြီးဌာနတွေမှာလည်းတက်ကလူတွေခန့်မထားတဲ့ဝန်ကြီးဌာနတွေအများကြီးရှိတယ်အဲ့ဒီဌာနတွေဆိုရင်အများကြီးကျွန်တော်ကြွေးကြနေပေါ့နော်ဒီနေ့တိုင်းဝန်ကြီးချုပ်တွေဆိုလဲဒါကသူတို့အုပ်ချုပ်လို့ကျွန်တော်တို့ရနေတာပဲဆိုတော့သူတို့ဘက်ကလည်းကျွန်တော်အများကြီးကြွေးကြနေတယ်ပေါ့အဲ့ဒီခါကျတော့ဟိုအဓိကကတော့ဟိုလုပ်ဖို့ပါပဲဟို2008ဖွဲ့စည်းပုံအခြေခံဥပဒေကဟိုပြင်ဖို့ကလည်းခုလောလောဆယ်မလွယ်သေးဘူးမလွယ်သေးဘူးဆိုတော့လောလောဆယ်လေ့ထားလိုက်ဖို့ပဲရှိတယ်ပေါ့နော်ဆိုတော့အဓိကကတော့ကိုယ်လုပ်ကိုယ်လုပ်ရင်တော့ဒီ2008အခြေခံဥပဒေအောက်မှာကလုံးလို့ရတာလည်းအများကြီးရှိပါတယ်သူပြင်းတော့စီးပွားရေးဝန်ကြီးဌာနတွေဆိုရင်ဒီနိုင်ငံရေးဝန်ကြီးဌာနတို့ပါလို့ဆိုတော့တကယ်တော့ဘာမှမဆိုင်ဘူးပေါ့နော်2008ချေချာဥပဒေနဲ့ဒီလိုကကြတော့ဟိုလူတွေထဲမှာလည်းဝန်ကြီးတွေကလည်း NLD ဆိုရချုပ်လို့မရဘူးဆိုရဝန်ကြီးလည်းမရှိပါဘူးညွန်ချုပ်တို့နေရန်အတွင်းဟိုကိုမကြိုက်ချုပ်ပြလိုက်လို့ရတာပဲတခုပဲရှိတယ်ပေါ့နော်ချုပ်ပြလိုက်လို့ဆိုရင်ထုတ်ပဲလူကတော့ဘာပြောပြောစွမ်းဆောင်မှုကတက်လာဖို့လိုတယ်ပေါ့ဆိုတဲ့ကကြတော့ဟိုလုံးလို့တော့ရပါတယ်တော့မြင်တော့လေ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုစစအစိုးရမှလည်းဒီကိုအောင်သူကြီးထောက်ပြသွားတာရှိပါတယ်ကျွန်တော်ဒီမြန်မာနိုင်ငံပြည်ရင်ပြောင်းလဲရေးမှာရှိဟိုစိန်ခေါ်ချက်တွေရှိနေတယ်ဆိုတော့ဒီစိန်ခေါ်ချက်အနေနဲ့ပြောမယ်ဆိုရင်တော့တက်တော့ကျွန်တော်တို့ကြုံနေရတာတော့ဒီနိုင်ငံတကာကလည်းဝိုင်းအာရုံစိုက်နေတဲ့ရခိုင်ပြည်နယ်အရေးရှိမယ်နောက်ဒီဟိုအစိုးရကိုယ်တိုင်ကဦးစားပေးမယ်ဆိုပြီးပြောထားတဲ့ပြည်ရင်းငင်းငင်းကိစ္စတွေလည်းရှိနေတယ်ဆိုတော့ဒီလိုအပိုင်းတွေမှာကံပြောဖြစ်ရှင်းရမှာရောလူပိုင်းမူပိုင်းဒီဥဆောင်မှုအပိုင်းမှာအပြောင်းလဲတွေလုပ်ဖို့လိုမလားကိုအောင်သူကြီး
ဟုတ်ကဲ့လိုပါလေခင်ဗျာကိုကျွန်တော်တို့ဒီအခု NLD အစိုးရရဲ့သက်တမ်းတစ်ခြားကျွန်တော်ပြန်ကြည့်တော့ဗောနော်အထူးသဖြင့်တော့ဒေါအောင်ဆန်းစုကြည်ဟာသူဒီယုံကြည်ရတဲ့သူတွေကိုအဓိကဦးစားပေးခန့်လာပြန်ပြီးတော့အထူးသဖြင့်အခုငွေငွေရေးကော်မရှင်အနေနဲ့စလို့အခုကိစ္စတော်များများဗောနော်
So any my solution to the case one song you give a lot, so more to your Yongji Mu give a lot of Lu Yongji Mu Poma, who give you Kanga, Yala, do you come out? So any time I was in a tenure, a good thing might be on your who don't have them below in a semi.
Okay. Oh, you know, like you know, child, the only way, let them my own solution, oh, Luvalu or so, Luvalu Amovene, oh, Kaune Luko. ကိုယ်စကားနားထောင်မဲ့လူကိုရွေးပြီးတော့နောက်မှာတော်အောင်လုပ်ယူမယ်ဆိုရဲအယူအဆမျိုးရှိခဲ့ဘူးလားမျိုးကျွန်တော်အခုကိုယ်အသွင်းထောက်ပြတော့ပြန်အောင်သတိရမိပါတယ်ဆိုတော့ကိုယ်စီရဲ့သူ့ရဲ့သဘောထားလဲကျွန်တော်ကြားချင်ပါတယ်ဆိုတော့မြန်မာနိုင်ငံမှာဒီအဓိကစိန်ခေါ်ချက်ဖြစ်ရှိနေတဲ့ဒီရခိုင်ကိစ္စဒီပြည်ညင်းရဲ့ကိစ္စတွေလက်ရှိနေတာဆိုတော့ဒီပိုင်းတွေကံတွေဖြစ်ရှင်းမှာလူပို
ရှိတဲ့လူဖြစ်တယ်။အဲနောက်တစ်ခုကတော့ဟိုနိုင်ငံရေးရလက်ခံနိုင်တဲ့လူဖြစ်တယ်ပေါ့နော်။အဲ့ဒီနှစ်ခုကိုကျွန်တော်တို့ကညှပြီးတော့ဟိုရွေးဖို့လိုတာပေါ့။ဆိုတော့နောက်ပြီးတဲ့အခါကျရင်ကိုခန့်လိုက်တဲ့လူကလည်းကိုကဟိုချီးမြှောက်ခြင်းလို့ခန့်လိုက်တာဖြစ်ရင်ဖြစ်မယ်။ဒါပေမဲ့ तू ကအဲ့ဒီကိစ္စစိတ်ဝင်စားတာမဟုတ်ဘူးပေါ့နော်။ဆိုတဲ့အခါကျတော့ तू ကစိတ်အားဆုံးခွန်ဆိုင်မလုပ်နိုင်ဘူး။နောက်ပြီးတော့လေးလာမှုလည်းအားနည်းတယ်။အဲ့လိုမျိုးလူတွေကြရင်တော့ဟိုလဲပြစ်လိုက်မှပဲသူ့အတွက်လည်းဆက်ဆံပေါ့နော်။တော့မဟုတ်လို့ तू ကလည်းအားနာတော့ဆိုတော့လုပ်နေရတော့အစွမ်းမပြနိုင်ဘူးဖြစ်နေတယ်။အဲ့ကကြတော့ဟိုအဓိကတော့လူမှန်နေရာမှန်ပါပဲလူတွေကိုချီးမြှောက်ချင်လို့ကျွန်တော်တို့ရွေးလိုက်တယ်ဆိုရင်လည်းဟိုလူမှန်နေရာမှာမကရင်ချီးမြှောက်ရမရောက်ဘူးလေကျွန်တော်တို့ဖြစ်တတ်တယ်ပေါ့နော်နောက်ပြီးတော့ဟိုရလမထွက်တဲ့ခါကျတော့အဲ့လူလည်းဒုက္ခရောက်နိုင်တာမျိုးရှိတယ်တခြားနေရာမှာပြောင်းတော့လိုက်ရင်တော့သူကလည်းအစွမ်းပြခြင်းကျွန်တော်တို့ပြနိုင်လေ
ဟုတ်ကဲ့
အဲ့တော့ချုပ်ရင်တော့ဟိုလူမှန်နေရာမှန်ပါပဲဟုတ
်ဟုတ်ကဲ့ပင်နိုင်ဆွေးနွေးပြကြတဲ့ဦးစီးရဲ့သူဦးအောင်သူငယ်ကိုယ်တိုင်ပါဝင်ဆွေးနွေးသူတွေနဲ့စာရင်းအီးမေးလ်တွေပေးဖို့သူတွေတောထရှင်နေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စနေညတရားလေးလိုက်ဆွေးနွေးကံကိုနားဆင်ခဲ့ကြရတာပါဒီအစီအစဉ်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာလည်းပြန်ပြီးတော့ထုတ်လွှင့်ပေးပါရစေတနင်္ဂနွေနေ့မနက်ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9833ကလိုင်းဒိုမီတာ48 kHz 6153နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့တရင်အချင်းချုပ်ကိုမှအစ်တနာကြောကြင်ညာပေးပါမယ်ရှင်အမေရိကန်ပြည်အောင်စုမှာတောက်ကြနေတကောင်မှာစပြီးတော့အမေရိကန်အစိုးရရန်နေရာလေပတ်မှုဒစိမ့်ဒေတာရပ်ဆိုင်သွားရပြီဖြစ်ပါရင်အမေရိကန်အစိုးရအသုံးစရိတ်ပေါ်မှာလွတ်တော်မှာသဘောတူညီချက်မရလို့အခုလိုမျိုးအစိုးရအဖွဲ့လုပ်ငန်းတွေရပ်ဆိုင်ပြေးရတာဖြစ်ပါရင်ဒါကြောင့်မလို့အစိုးရရဲ့မဖြစ်မနေဆက်ပြီးလှုပ်ဆောင်သွားရမယ့်လုပ်ငန်းတွေကလွဲပြီးတော့ကျန်တဲ့အလုပ်တွေအားလုံးရပ်တန့်သွားခဲ့ရပါရင်အမေရိကန်ပြည်အောင်စုအစိုးရအသုံးစရိတ်ချမှတ်ပေးဖို့အခုသတင်းပတ်အတွင်းမှာလွှတ်တော်မှအခြေတင်ပြောဆိုဆွေးနွေးနေကြတော့မှာပဲကလေးဘွားတွေကမိခင်မိဘတွေနဲ့အတူအမေရိကန်ပြည်အောင်စုကိုရောက်ရှိခဲ့ပြီးတော့အရင်သမရအိုဘားမားရဲ့ဒါကာအစီအစဉ်နဲ့နေထိုင်နေသူတရားဝင်နေထိုင်ခွင့်ဟာလည်းကုန်ဆုံးသွားပြီဖြစ်ပါရင်ဒါကာအစီအစဉ်ကိုဒေါ်နယ်ထရမ့်ကအဆုံးသတ်ခဲ့ပြီးတော့လာမယ့်2018ခုနှစ်မတ်လမတိုင်ခင်မှာအဲ့ဒီလူငယ်တွေအနေနဲ့အမြဲတမ်းနေထိုင်ခွင့်ပေးမယ့်ဥပဒေတရက်ပြဋ္ဌာန်းနိုင်ဖို့သမရထရမ့်ကလွှတ်တော်ကိုတိုက်တွန်းထားပါတယ်တော်တရုတ်ပင်လယ်မှာနယ်မြေပိုင်နဲ့အငင်းပွားနေကြတဲ့ကျွန်းစုနာမှာအမေရိကန်ရဲ့ပယ်ရင်တပ်ဒုံခွင်းတုံးတင်ဆောင်ထားတဲ့ဖြတ်တင်းပေါ်ခုံမောင်းတာဟာနယ်မြေကျူးကျော်ဖြတ်တန်းမှုဖြစ်တယ်လို့တရုတ်အစိုးရကဆွဆွဲလိုက်ပါတယ်။စကာဘာရာကျွန်းစုရဲ့ရေမိုင်12မိုင်အကွာဝေးအတွင်းကနေဖြတ်တင်းပေါ် USS Hopper ဗုဒ္ဓဟူးနေ့ကတရုတ်ခွင့်ပြုချက်မပါဘဲနဲ့ခုံမောင်းသွားပြီးတဲ့နောက်မှာတရုတ်အစိုးရအနေနဲ့သူ့ရဲ့အချုပ်အခြာအာဏာကိုအကာအကွယ်ပေးဖို့လိုအပ်စလို့ဆောင်ရွက်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောကြားသွားပါတယ်။လာမယ့်လမှာကျင်းပမယ့်2018ပျုံချောင်းဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲမှာအတူတကွပါဝင်နိုင်ရေးအတွက် IOC နိုင်ငံတကာအိုလံပစ်ကော်မတီနဲ့တောင်နေမြောက်ကိုရီးယားအစိုးရအရာရှိတွေဟာ IOC ဌာနချုပ်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါလိမ့်ရှင် ။တရင်ချင်းချုပ်ကမှအေသနာကြောကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညအစီအစဉ်ကိုတောင်းယူတောင်းဝန်ယူတင်ဆက်ပေးသွားတာပါ View American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ည9:00ကနေ10:00အထိ9.25 25 32နဲ့လိုင်းလာမီတာ190တို့ကနေတရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ View မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.